Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်စက်တင်ဘာလ20ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မခင်ပြထွေးပါ။မက္ကဆီကိုနိုင်ငံမှာအင်ဂါနေ့နေ့လယ်ကပြင်းအား9.1ရှိတဲ့ငလင်လှုပ်ခဲ့တာကြောင့်သေဆုံးသူ219ယောက်ထိမနေ့ရှိပြီးတော့အများအပြားပျောက်ဆုံးနေပါတယ်။အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာတော့ပြင်းအားအဆင့်4ရှိတဲ့ဟာရီကိန်းမာရီယာဝင်ရောက်တိုက်ခတ်တာကြောင့်ပျက်စီးဆုံးရှုံးမှုတွေနဲ့အတူရေကြီးမြေပြိုနိုင်တဲ့အန္တရာယ်သတိပေးချက်တွေလည်းထုတ်ထားပါတယ်။နောက်ရခိုင်ပြည်နယ်တွင်အကြမ်းဖက်ပြည်ပခါတွေကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေအတွက်ဒေါ်လာ32သန်းနီးပါးကူညီပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကဒီနေ့ထုတ်ပြန်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြပြပေးသွားပါမယ်ရှင်။
အခုညပိုင်းဆက်သွယ်မင်းမြတ်ချက်တွေသတင်းလွှာတွေထဲမှာတော့နိုင်ငံတကာကရခိုင်ပြည်နယ်ကပြဿနာတွေဟာအချိန်ယူဖြေရှင်းဖို့လိုအပ်နေတဲ့အကြောင်း
Periodically trouble has broken out there between the Muslim community and the Rakhine community and we have inherited this very complex
နိုင်ငံတကာရဲ့ဖိအားပေးပြောဆိုသံတွေဆက်လက်ထွက်ပေါ်နေချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ပြောကြားချက်ဗာလဲဆိုတာနားဆင်ရပါမယ်။ဘူဒီယံနယ်မောင်တော်မြို့နယ်တွေမှာစာတင်ကျောင်းတွေပြန်မဖွင့်နိုင်သေးတဲ့အခြေအနေစစ်တွေအန်ကာလမပေါ်မှာဘုံတုံလုံးစက်တိုက်ပတ်ကွဲခဲ့တာစစ်တပ်ရင်တန်းကိုရည်ရွယ်တာဖြစ်နိုင်တဲ့အကြောင်းသုံးသပ်ချက်စီစဉ်နောက်ပိုင်းမှာတော့ကချင်လူငယ်3ဦးတပ်ဖြတ်မှုမှာအပြစ်ကျူးလွန်ကြောင်းဝန်ခံလိုက်တဲ့အရာရှိစစ်သည်တွေရဲ့တရားရုံးကြားနာချက်ကိုလည်းနားဆင်ကြရမှာပါ။လူထုကြမ်းမာရေးမြမာရေးသုံးသပ်ချက်တစ်ပတ်အတွင်းအားကစားသတင်းစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြအောင်ပါပါရှင်။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုမက်ခင်ပြူထွေးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးရီးမျိုးနဲ့အနီးတစ်ဝိုက်ပြည်နယ်တွေမှာအင်္ဂါနေ့နေ့လယ်ပိုင်းတုန်းကလှုပ်ခဲ့တဲ့ပြင်းအား 9.1 ရှိတဲ့ငလင်အပြီးမှာတော့အသက်ရှင်လျက်ရှိနေနိုင်သေးတဲ့ပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးအဖွဲ့တွေကဒီနေ့ဆက်လက်ရှာဖွေနေကြပါတယ်။ငလင်ကြောင့်အဆောက်အဦတွေအများအပြားပြိုကျပျက်စီးခဲ့ရပြီးတော့သေဆုံးသူရေအတွက်ကတော့219ယောက်ထက်မနည်းရှိနေပါတယ်။အသက်ရှင်ကျန်ရစ်သူတွေကိုရှာဖွေခဲ့တယ်လို့မက္ကဆီကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကနိလန်ပေါင်းစုံသုံးပြီးတော့ရှာဖွေမှုတွေဆက်လုပ်သွားမယ်လို့ပြည်ထောင်စုဝန်ကြီးမင်ဂူဝဲအိုဆိုရီယိုချောင်းကပြောပါတယ်။အင်္ဂါနေ့နေ့လယ်ပိုင်းငနေလှုပ်သွားပြီးတော့မကြခင်မှာပဲရှာဖွေကယ်ဆယ်ရေးလုပ်သားတွေကဆယ်ရန်နေရာကြီးတွေနဲ့ရောလက်တွေနဲ့ပါရက်ပြီးတော့ရှာဖွေခဲ့ကြတယ်လို့လူလူတွေကလည်းပါဝင်ကူညီပေးခဲ့ကြပါတယ်။မက္ကဆီကိုစစ်တပ်မှသေဆုံးသူ86ယောက်Morelos ပြည်နယ်မှာ81ယောက်၊ပွဲဗလာပြည်နယ်မှာ43ယောက်၊နောက်မက္ကဆီကိုပြည်နယ်မှာ12ယောက်၊ Guerrero ပြည်နယ်မှာ4ယောက်နဲ့ Osaka မှာ1ယောက်ရှိတဲ့အကြောင်းမက္ကဆီကိုအရက်ဖက်ကာကွယ်ရေးအေဂျင်စီအကြီးအကဲ Luis Felipe Puente က Twitter စာမျက်နှာမှာဖော်ပြထားပါတယ်။အစောပိုင်းမှာတော့သေဆုံးသူ248ယောက်ထိရှိတယ်လို့သူကဖော်ပြခဲ့ပြီးနောက်ပိုင်းမှာတော့အဲ့ဒီအရေအတွက်ကိုပြန်လျှော့ပြီးတော့ပြင်ဆင်ဖော်ပြခဲ့ပါတယ်။ငလင်ဟာမက္ကဆီကိုစီးရီးကနေအရှေ့တောင်ဘက်86မိုင်အကွာပွဲဗလာမြို့မှာဗဟိုပြုလုပ်ခဲ့တာဖြစ်ပါတယ်ရှင်။
အလုံးမင်းအန်ဒီရဲ့ရှိတဲ့မုန်တိုင်းဖြစ်မိုးလေဝသပညာရှင်တွေသတိပေးထားတဲ့ပြင်းအားဆင့်လေးရှိတဲ့မာရီယာဟာရီကိန်းမုန်တိုင်းဟာပေါ်တိုရီကိုကျွန်းအရှိတ်ချံကိုဒီနေ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ပေါ်တိုရီကိုကျွန်းကိုတိုက်ဖူးခဲ့တဲ့မုန်တိုင်းတွေထဲမှာအင်အားအပြင်းဆုံးမုန်တိုင်းတစ်ခုဖြစ်ပြီးဒီနေ့မနက်ပိုင်းကတနအီလေတိုင်နှုန်း150လောက်နဲ့မိုးကြီးလေကြီးတွေကြောက်ခဲ့တာလို့အမေရိကန်မြို့သားဟာရီကိန်းစောင့်ကြည့်ဌာနကဆိုပါတယ်။မိုးပြင်းထန်တဲ့အတွက်အသက်အန္တရာယ်ဖြစ်နိုင်တဲ့ရေကြီးမှုတွေနဲ့မြေပြိုမှုတွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။အမေရိကန်ပိုင်းဗာဂျင်အိုင်လန်ဒ်ကျွန်းတွေမှာလည်းမာရီယာမုန်တိုင်းတန်ကိုခံခဲ့ရတာကြောင့်အလားတူအန္တရာယ်တွေဆက်ပြီးကြုံနေရပါတယ်။ဒီမုန်တိုင်းဟာပေါ်တိုရီကိုကျွန်းကိုဒီနေ့မနက်ပိုင်းဗိုလ်ပြဝင်ရောက်ခဲ့တာဖြစ်ပြီးတဲ့နောက်ညနေပိုင်းမှာတော့ပင်လယ်ထဲဝင်ရောက်သွားခဲ့ပါတယ်။အဲဒီနောက်ဒိုမီနီကန်ရီပပ်ဘလစ်နိုင်ငံကိုဒီညနေနှောင်းပိုင်းနဲ့မနက်ဖြန်မှာဆက်ဝင်ရောက်နိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။တကယ်တော့ဟာရီကိန်းမာရီယာကြောင့်အမေရိကန်နိုင်ငံတစ်ခုဖြစ်တဲ့ပေါ်တိုရီကိုကျွန်းမှာရှောင်လွှဲမရတဲ့ပျက်စီးမှုတွေအများပြားရှိနေတယ်လို့ပေါ်တိုရီကိုအုပ်ချုပ်ရေးမှူးရီကာဒိုရိုဆယ်လိုကဆိုပါတယ်။မုန်တိုင်းတွင်သေသူ1000ကျော်အတွက်ကိုလိုနီယာပေါင်း900ကျော်ကိုတာဝန်ရှိသူတွေကဖွင့်နှစ်ထားပေးတယ်လို့လည်းအုပ်ချုပ်ရေးမှူးရိုဆယ်လိုကဆက်ပြောခဲ့ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်ကလန်ဒန်မြို့မြေအောက်ယထာပူတာရုံတစ်ခုမှာလူ30ကျော်ဒဏ်ရာရတဲ့အထိဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ဆက်ဆက်ပြီးတော့တန်တရားရှိသူနောက်ထပ်2ဦးကိုဒီကနေ့ဖမ်းဆီးလိုက်ပါတယ်။အသက်48နှစ်နဲ့အသက်30အရွယ်အမျိုးသား2ဦးကိုဝေလနဲ့ Newport မြို့မှာဖမ်းဆီးခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီနေရာမှာပဲအင်္ဂါနေ့ညတုန်းကဒီတန်တရားရှိသူ2ဦးကိုဖမ်းဆီးခဲ့တာဖြစ်ပြီးတော့အဲ့ဒီဖမ်းဆီးမှုအပြီးမှာပဲအခုနောက်ဆုံးဖမ်းဆီးခဲ့တဲ့သူ2ဦးရဲ့လိပ်စာတွေကိုဒီကနေ့မှဆက်လက်ရှာဖွေဖမ်းဆီးခဲ့ကြတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ အခုနောက်ဆုံးဖမ်းဆီးလိုက်တဲ့သူတွေဟာမိဟောက်ယထားပုံခွဲမှုနဲ့ဘယ်လိုဆက်ဆက်နေတာလဲဆိုတာကိုတော့ရတက်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြမှာပါဘူးအခုဆိုရင်ဒီပြီးခဲ့တဲ့တောက်ချာနေ့ကဘုံပေါက်ကွဲမှုဖြစ်ပြီးချိန်ကစလို့ဖမ်းဆီးထားသူစုစုပေါင်းက9ဦးရှိသွားပါပြီအစောပိုင်းဖမ်းဆီးခဲ့သူ2ဦးကတော့အသက်18နှစ်အရွယ်ဥရဒုက္ခသည်တဦးနဲ့အသက်22နှစ်အရွယ်စီးပြားနိုင်ငံသား2ဦးဖြစ်ပါတယ်သူတို့ကိုပြီးခဲ့တဲ့သတင်းပတ်ကုန်လုံးကဖမ်းဆီးခဲ့တာဖြစ်ပြီးတရားစွဲတာတော့မရှိသေးပါဘူးပြည်ခဲ့တဲ့သတင်းဘက်က Person Screen လျောက်ယထာပူတာယုံမှာလူအသွားလာများတဲ့အချိန်အိမ်လုံးဘုံတလုံးပောက်ကွဲခဲ့တာဖြစ်ပါတယ်ဒီတိုက်ခတ်မှုကိုသူတို့လှုပ်ဆောင်တာဖြစ်တယ်လို့ IS ဆုံရောက်စစ်သွေးကြော်တွေကပြောထားပေမဲ့လို့ Britain ပြည်ထောင်စုဝန်ကြီး Amber Red ကတော့အကြာကိုလက်မခံပါဘူးဒီဘုံပောက်ကွဲမှုဟာ Britain နိုင်ငံမှာဒီနှစ်အတွင်း9ချိန်မြောက်အစမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရမှုပဲဖြစ်ပါတယ်ရှင
် Russia ချောထောက်နောက်ခံပေးထားတဲ့ Syria ကြီးတဲ့အနေနဲ့ DRL ဇူအားမျိုးကိုပြန်ထိန်းချုပ်ဖို့ Ukraine မျိုးကိုကျော်လာတာကြောင့်American ချောထောက်နောက်ခံပေးထားတဲ့တက်တွေနဲ့ရင်ဆိုင်ချစ်တူမှုဖြစ်လာနိုင်တယ်လို့ American ဦးဆောင်တဲ့မာမိတ်တပ်ဘက်ကထုတ်ပြောလိုက်ပါတယ် American ဦးဆောင်တဲ့မာမိတ်တပ်ဖွဲ့ပြောခွင့်ရဗိုလ်မှူးကြီး Ryan Dillon ကဒီ Syria ဆိုရတက်တွေအနေနဲ့ဒီမြို့နာတဝိုက်နယ်မြေထုံချုပ်မှုပြန်ယူဖို့မြို့နောက်ပိုင်းကနေစစ်ဆင်ရေးလုပ်လာတာမှာ Russia ဘက်ကလေကြောင်းကူညီတိုက်ခိုက်ပေးနေပြီး American ကူပေးထားတဲ့တက်တွေရှိတဲ့မြို့ရှိပိုင်းမှာအခုလိုထိတွေ့နိုင်တယ်လို့ဆိုလိုက်တာပါဗိုလ်မှူးကြီး Dillon ကဆက်ပြီးဒီမြို့ရှိပိုင်းလေကြောင်းနယ်မြေထဲမှာ Russia တိုက်လေယာဉ်တွေနဲ့မတိုက်မိအောင်နဲ့ဒီလေကြောင်းလမ်းတွေကိုအတက်အကျဆုံးပိတ်ပင်တားဆီးနိုင်အောင်ကြိုးပမ်းလှုပ်ဆောင်နေရတယ်။ရုရှားယာရှိတွေနဲ့မဟာမိတ်တပ်အကြားဆက်သွယ်ညှိနှိုင်းမှုတွေရှိနေတာအတွက်မဟာမိတ်တပ်လေယာဉ်တွေလေယာဉ်မှုတွေနဲ့မြေပြင်ထောက်ကူပေးတာတွေကိုလုံခြုံမှုပေးထားနိုင်တယ်လို့ဆိုပါတယ်။တကယ်တော့ Syria မှာ IS Islamic စစ်သွေးကြွတွေရဲ့အဓိကခြေကုပ်စခန်းတစ်ခုဖြစ်တဲ့ဒီ DRL ဇူအားမျိုးကို Syria ဆိုအတက်အနေနဲ့ပြန်ထိန်းချုပ်နိုင်ဖို့အခုလိုစစ်စင်ဆက်လာတာကဒီလအစောပိုင်းတည်းရပါ။အခုလိုအချိန်မှာ DIS စစ်သေးချော်တွေကိုတိုက်ခတ်နေတဲ့ American ကြောထောက်နောက်ခံပေးရတဲ့ SDF လို့သူကခေါ်တဲ့ Syria Democratic တပ်ဖွဲ့အနေနဲ့လည်းဒီမျိုးရှေ့ဘက်ပိုင်းကနေတိကျစစ်စင်ရေးတစ်ခုကိုစလုပ်လိုက်ရမှာမြေရှေ့ဘက်ကန်တခြားနယ်မြေ Area တွေအမှန်186မိုင်ကျော်ကိုတင်ထားနိုင်ပြီဖြစ်ပါတယ်ခင်ဗျာ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ไซโดมิเตอร์24กิโลเฮิรตซ์1239ไซโดมิเตอร์25กิโลเฮิรตซ์1765ไซโดมิเตอร์32กิโลเฮิรตซ์9293ไซโดมิเตอร์57กิโลเฮิรตซ์5885สนิทตนูนี่มาไซลันมิเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่นปีนี่ว่าครับ
ဒီအမေရိကန်တန်ကနေပို့ဟူနီညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်ပြစ်ပတ်ခတွေကြောင့်ဥယျာဉ်စုခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်ဒေါ်လာ32တန်နီးပါးအကူအညီပေးသွားမယ်အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကဒီကနေ့ထုတ်ပြန်ကြေညာပါတယ်။ဒါဟာဆိုရင်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်တမရထရမ်အစိုးရလက်ထက်ပထမဆုံးအကြိမ်အကူအညီအများပြားကိုပေးအပ်တာဖြစ်ပါတယ်။အကြမ်းဖက်ပြစ်ပတ်ခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရောနောက်ရခိုင်ပြည်နယ်အတွင်းမှာပဲဥယျာဉ်စုခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေအတွက်အခုအကူအညီတွေကိုပေးရသွားမှာဖြစ်တယ်လို့ဒီနေ့ကုလသမဂ္ဂအထွေထွေညီလာခံမှာတရားဝင်ထုတ်ပြန်ကြေညာသွားတာဖြစ်ပါတယ်။အခုထောက်ပံ့ငွေဒေါ်လာ32သန်းနီးပါးထပ်မံပေးရလိုက်တာကြောင့်လည်းဒီအမေရိကန်အစိုးရအနေနဲ့ဒီနေ့2019ခုနှစ်ဘဏ္ဍာနှစ်အတွင်းမြန်မာနိုင်ငံကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးအပ်တာဟာစုစုပေါင်းဒေါ်လာ95သန်းနီးပါးထိရှိသွားပြီလို့ဆိုပါတယ်ဒီတော့ထဲမှာပဲရန်ကုန်အမေရိကန်တန်ယုံကလည်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတဲ့ကိစ္စကင်တွယ်ဖြစ်ရှင်းနေတာတွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပုံပွင့်လင်းလင်းပြောဆိုထားတဲ့အပေါ်မှာကြိုဆိုတဲ့အကြောင်းနဲ့ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောက်အထည်ဖော်ဖို့တိုက်တွန်းတဲ့အကြောင်းဒီနေ့ထုတ်ပြန်ပြောဆိုထားပါတယ်ဒီကိပင်းနယ်မှာပြီးခဲ့တဲ့လတဲ့အကြမ်းဖက်မှုတွေတချို့ပြန်ပြန်လည်ဖြစ်ပွားခဲ့ပြီးတဲ့နောက်အင်းကြီးဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးလာတဲ့ဒုက္ခသည်၄လင်းကျော်ရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကိုအသေးကန်ရော့ကက်ဒုံးသမားကြီးလို့နာမည်ပေးလိုက်ပြီးတုံ့ပြန်မှုဖိအားတွေဆက်ပေးလိုက်ရင်တော့မြောက်ကိုရီးယားကိုလုံးဝချိန်မုံပြစ်မယ်လို့ချိန်ချလိုက်ပါတယ်။သမ္မတထရမ့်အနေနဲ့ကုလသမဂ္ဂထွေထွေညီလာခံမှာပထမဆုံးချိန်မေးခွန်းပြောရမှာမနေ့ကအခုလိုပြင်းပြင်းထန်ထန်ထုတ်ပြောလိုက်တာပါ။တကယ်တော့သမ္မတထရမ့်အနေနဲ့အခုလိုပြင်းပြင်းထန်ထန်ပြောလိုက်တာကြောင့်ကင်ဂျွန်အန်အစိုးရအနေနဲ့နျူကလ িয়ার တိုက်ခိုက်ခံရမှုကနေကာကွယ်ဖို့လိုတယ်လို့ယူဆထားတာကိုအားကောင်းသွားစေပြီးနိုင်ငံတကာဘက်ကပိတ်ဆို့အရေးယူမှုတွေနဲ့စီးရီးရရေးယူနိုင်မှုတွေကိုပါအားပြော့သွားစေနိုင်တယ်လို့ဒေတာသွင်းသုံးသပ်သူတွေကဝေဖန်လိုက်ပါတယ်။သူကုလသမဂ္ဂမေကွန်းထဲမှာသမ္မတထရမ့်ကဆက်ပြီးကင်ဂျွန်အန်ရဲ့အာဏာရှင်အစိုးရအနေနဲ့နျူကလ িয়ার လက်နက်တွေနဲ့ဝေထိတ်မဆိုင်ဒုံးတွေမယမကလှုပ်ဆောင်နေတာကြောင့် ကဘာကြီးတစ်ခုလုံးကိုချင်းချောင်နေတယ်လူသက်ပေါင်းများစွာမထင်မှတ်လောက်အောင်ကိုဆုံးရှုံးမှဆိုရင်နေရပဲဒါကြောင့်မလို့အမေရိကန်နဲ့မာမိတ်နိုင်ငံတွေဘက်ကနေတုံ့ပြန်ဖို့ဖိအားပြင်းထန်လာရင်တော့တခြားရွေးစရာလည်းမရှိပဲမြောက်ကိုရီးယားကိုလုံးဝချေမှုန်းဖြစ်စည်းပြရမှာဖြစ်တယ်လို့ပြင်းပြင်းထန်ထန်ပြောခဲ့ပါတယ်ဒါပေမဲ့သမ္မတထရမ့်ကမလူအပ်ပဲဆေးရရေးမှုမလုပ်ဖို့မျှော်လင့်ထားတယ်ကုလသမဂ္ဂဘက်ကနေမြောက်ကိုရီးယားကိုနျူကလ িয়ার ရှော့ချရေးဟာတခုတည်းသောသူ့ရဲ့အနာဂတ်ဖြစ်တယ်လို့ဆွဲဆောင်စည်းရုံးပေးဖို့တောင်းဆိုခဲ့ပါတယ်ခနော
်အမေရိကန်ပြည်အောင်စုကိုခလေးဘွားကလေးကမိဘတွေနဲ့အတူရောက်လာတဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေပြန်ပို့ခံရမယ့်အရေးကနေအကာအကွယ်ပေးရေးကြောင်းဆိုတဲ့ဒီနယူးယောက်မြို့ကဆန္ဒပြပွဲအတွင်းမှာတော့အာလုတ်တော်အမတ်၃ဦးနဲ့နယူးယောက်မြို့တော်ကောင်စီပြောခွင့်ရသူတို့အင်္ဂါနေ့တုန်းကဖမ်းဆီးခံခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုကိုခလီးဘွားတွေကတရားမဝင်လာရောက်အခြေချနေထိုင်တဲ့သူ၈သိန်းနီးပါးကိုနေရက်ပြန်မပို့ရေးအကာအကွယ်ပေးထားတဲ့ဒါကာဆိုတဲ့အစီအစဉ်ကိုသမ္မတဟောင်းဘရက်အိုဘားမားအစိုးရလက်ထက်မှာစတင်ခဲ့တာပါ။ဒီဒါကာအစီအစဉ်ကိုကာကွယ်ပေးဖို့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်နဲ့ Republican လွှတ်တော်အမတ်တွေကိုတောင်းဆိုဆန္ဒပြခဲ့ကြတာမှာဒီ Democratic အောက်လွှတ်တော်အမတ်၃ဦးဖမ်းဆီးခံခဲ့ရတာပါဒီဖမ်းဆီးခံရမှုတရင်ကိုတော့ VOA တူရကီဌာနကမှတ်တမ်းတင်နိုင်ခဲ့ပါတယ်။လမ်းပိတ်ဆို့မှုနဲ့ဒီသူတို့ကိုယာယီထိန်းသိမ်းထားပေမဲ့လည်းနောက်ပိုင်းမှာပြန်လွှတ်ပေးခဲ့တာပါ။သမ္မတထရမ့်ရဲ့အမေအရဒါကာအစီအစဉ်နဲ့နေထိုင်နေသူတွေကိုဥပဒေအရစတင်အရေးမယူခင်အချိန်6လပေးထားတဲ့အတွက်၈နှစ်အစောပိုင်းမှာစပြီးတော့သူတို့တွေကိုနေရက်ပြန်ပို့ရေးမပို့ရေးဆိုတာကတော့လွတ်တော်ပေါ်မှာပဲမူတည်နေတာဖြစ်ပါရဲ့ရှင
်။ဩစတြေးလျနိုင်ငံအနေနဲ့ Pacific သမုဒ္ဒရာကကျွန်းတွေပေါ်မှာလက်ရှိထိန်းသိမ်းထားတဲ့ဒုက္ခသည်50ထက်မနည်းကိုအမေရိကန်ပြည်ထောင်စုမှပြန်ပြီးအခြေချနိုင်ရတဲ့မကြာခင်ပို့ပေးတော့မယ်လို့ဩစတြေးလျဝန်ကြီးချုပ်မဲကွန်တမ်ပူကပြောလိုက်ပါတယ်။ Papua New Guinea နဲ့ Nauru ကျွန်းတွေမှာအရေးအထွတ်တူထိန်းသိမ်းထားတဲ့ဒုက္ခသည်တွေဟာမကြာခင်သတင်းပတ်တွေအတွင်းအမေရိကန်ပြည်ထောင်စုကိုဆက်လက်ထွက်ခွာကြရမှာဖြစ်တယ်လို့ဝန်ကြီးချုပ်တံပူကဒီနေ့ပေါ်တူနေရုပ်မြင့်သံကြားတိစုံမင်းနိုင်ငံမှာပြောဆိုသွားခဲ့တာပါဒုက္ခတွေပေါင်း1250ကိုအမေရိကန်ပြည်ထောင်စုကလက်ခံရေးသမ္မတဟောင်းဘရက်အိုဘားမားအစိုးရတတန်းကုံဆုံးခံဒီအချိန်မှာဩစတြေးလျနိုင်ငံနဲ့သဘောတူညီမှုရထားခဲ့တာဖြစ်ပါတယ်အဲ့ဒီသဘောတူညီချက်အရဒုက္ခတွေကိုပထမအထုပ်ဖြစ်ပေးဖို့မှာဖြစ်ပါတယ်အဲ့ဒီသဘောတူညီမှုအတိုင်းဆက်လက်လုပ်ကိုင်သွားတဲ့အတွက်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကိုလည်းဝန်ကြီးချုပ်တံပူကကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
အာရှဒေသမှာတရုတ်နိုင်ငံရဲ့အင်အားကြီးထွားလာနေတာကိုထင်ကြီးဖို့ကြိုးစားတဲ့အနေနဲ့ဒေသတွင်းအိန္ဒိယနဲ့ဂျပန်နိုင်ငံတွေဟာနေမြေအငင်းပွားမှုတွေရှိနေတဲ့တောင်ကျုပ်ပင်လယ်ပြင်ကိုကင်းလက်တပ်ဖွဲ့တွေဆင်လွတ်ထားဒါမှမဟုတ်ရင်လည်းတရုတ်နဲ့နေမြေအငင်းပွားနေတဲ့ပြည်ပနိုင်ငံငယ်တွေကိုလက်နက်ရောင်းချတာတွေလှုပ်လာနိုင်ပွဲရှိတယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်။ဂျပန်နဲ့အိန္ဒိယအဆင့်မြင့်ထိပ်တန်းအရာရှိတွေရဲ့ဆင်းရဲတဲ့ချက်ကိုဒီလတဲ့ပါပဲလှုပ်ခဲကြတာပါ။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့အိန္ဒိယဝန်ကြီးချုပ်နေဝင်ဒရာမိုဒီတို့ဒီလ23ရက်နဲ့24ရက်နေ့တွေမှာတွေ့ဆုံပြီးတော့ရေချောင်းလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေ့မြင်သွားဖို့ဆွေးနွေးခဲ့ကြတဲ့အကြောင်းဂျပန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းဒီကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေကြတဲ့အိန္ဒိယနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတွေဟာအမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆန်နဲ့တွေ့ဆုံပြီးတော့လွတ်လပ်စွာရေချောင်းတွာလာရေးနဲ့နိုင်ငံတကာဥပဒေနဲ့အညီလေးစားလိုက်နာဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားရေးဌာနပြောခွင့်ရကပြောပါရရှင
်ဘော်ရူးနေညာပဲနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွေးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးနေတဲ့ Radio Season ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ကြရပါမယ်နိုင်ငံတကာကဖိအားပေးပြောဆိုတဲ့တိဆက်လက်ထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေဟာအခြေယူဖြေရှင်းဖို့လိုအပ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင့်တိမ့်နဲ့ချီတဲ့အရသားတွေထိခိုက်နစ်နာနေရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုလည်း ANI သတင်းဌာနနဲ့တီးတန့်မေးမြန်းခဲ့မှာတော်ဆန်းစုကြည်ကကာကွယ်ပြောဆိုခဲ့ပါရယ်အပြည့်အစုံကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင်
ရခိုင်ပြည်နယ်တွင်မွတ်စလင်တွေများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တိမ့်နဲ့ချီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပြီးနောက်မှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဖိအားတွေနဲ့မြန်မာအစိုးရရင်ဆိုင်လမ်းရချိန်မှာပဲရခိုင်ပြည်ပခါကိုဖြည့်ရှင်းဖို့အချိန်ယူရမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်တာဖြစ်ပါတယ
် It's humanitarian issues which have arisen out of long-term socio-economic problems because the problems of the and political of course
လူသားချင်းစာနာထောက်ထားရမယ့်ကိစ္စတွေဟာကာလကြာရှည်လူမှုရေးစီးပွားရေးပြဿနာတွေကိုအခြေခံပြီးပေါ်ပေါက်ခဲ့ရတာပါနိုင်ငံရေးလည်းပါတာပေါ့လေရခိုင်ပြည်နယ်ကပြဿနာတွေဟာ19ရာစုခေတ်လောက်ကလေးကရှိနေခဲ့တာပါမကြာခဏဆိုသလိုမွတ်စလင်နဲ့ရခိုင်လူမှုအတိုင်းဝိုင်းကြပြဿနာတွေလည်းပေါ်ခဲ့ဘူးပါတယ်
အင်မတန်ရှုပ်ထွေးလာတဲ့ဒီလိုအခြေအနေကိုကျမတို့အမွေဆက်ခံခဲ့ရတာပါဒါကိုကျမတို့ရင်ဆိုင်ဖြည့်ဆင်းကြရမှာပါညတွင်ချင်းဖြည့်ဆင်းနိုင်မှာတော့မဟုတ်တာရှင်းပါတယ်အလွယ်တကူအဖြေပေးနိုင်တဲ့ကိစ္စမျိုးလည်းမဟုတ်ပါဘူးနေရာတော်များများမှာတစ်ဖက်နဲ့တစ်ဖက်ရန်လိုနေကြတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားယုံကြည်မှုနဲ့သဟဇာတရှိအောင်တည်ဆောက်ဖို့ဆိုတာဟာလွယ်လွယ်နဲ့တော့မဖြစ်နိုင်ပါဘူး
ရခိုင်ပြည်နယ်ပြည်ပခကိုဖြည့်ရှင်ရေးမှာဒေသတွင်းလူမှုစည်းပွားဖွံ့ဖြိုးရေးလုပ်ဖို့လည်းအရေးပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့ပြီးတလနီးပါးအကြာဒီရင်းနဲ့ပတ်သက်လို့နိုင်ငံတော်အထိုင်မင်ငံပုတ်ကိုဒေါအောင်ဆန်းစုကြည်ကမနေ့အင်္ဂါနေ့မှာနိုင်ငံတကာကိုရည်ရွယ်ပြီးမင်ခွန်းတရက်ပြောခဲ့တာပါ။ဒါပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့ထည့်သွင်းသုံးစွဲခဲ့တာမရှိပါဘူး။
There are those who want to call themselves Rohingya or who want to refer to the Muslims there as Rohingyas and the Rakhines themselves will not use any term except Bengali meaning to say that
တို့ကိုသူတို့ Rohingya လို့ယူညွန့်ခေါ်ဆိုကြတဲ့သူတွေအဲ့ဒီဒေသမှာရှိနေတဲ့ Muslim တွေကို Rohingya လို့ခေါ်ကြတဲ့သူတွေကလည်းရှိပါတယ်ရခိုင်တွေကတော့ဘင်္ဂလီဆိုတဲ့အသုံးနှုန်းကလွဲလို့တခြားနာမည်ကိုမခေါ်ကြပါဘူးဒီလူတွေဟာရခိုင်တိုင်းရင်းသားမဟုတ်ဘူးလို့ဆိုလိုတဲ့သဘောပါအခုအခါမှာဒီအသုံးအနှုန်းဟာပြင်းထန်တဲ့စိတ်ခံစားချက်တွေပါဝင်လာနေတာကြောင့်ဒီလိုစိတ်ခံစားချက်တွေပါတဲ့အမည်ကိုသုံးနှုန်းမဲ့အစားမွတ်စလင်လို့သုံးတာကဘယ်သူမှလည်းမြင်နိုင်တဲ့ကိစ္စမဟုတ်တဲ့အတွက်ပိုကောင်းတယ်လို့ထင်ပါတယ်။ကျမတို့ပြောနေတာကလည်းရခိုင်ပြည်နယ်ထဲမှာရှိနေတဲ့မွတ်စလင်အတိုင်းဝိုင်းအကြောင်းပြောနေကြတာပဲလေ။ဒီလူအတိုင်းဝိုင်းအတွက်တခြားအမည်ကိုသုံးကောင်းသုံးနိုင်ပေမဲ့ခံစားချက်တွေကိုမိလောင်ရလေးပင့်ဖြစ်စေမဲ့အသုံးနှုန်းမျိုးကိုသုံးစရာအကြောင်းမရှိဘူးလို့ပဲကျမကတော့မြင်ပါတယ်
။ရခိုင်ပြည်နယ်တွင်းတကြောပြန်ပေါ်ပေါက်လာတဲ့အကြမ်းဖက်မှုတွေဟာ ARSA အစွန်းရောက်အကြမ်းဖက်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့မြန်မာအစိုးရကပြောဆိုထားတာပါ။ဒေတာတွင်းအကြမ်းဖက်လုပ်ရက်တွေကိုတံပြန်ကင်တွယ်တဲ့နေရာဟာလည်းအင်မတန်သတိထားကင်တွယ်ရတာဖြစ်တယ်လို့ဒေါံဆန်းစုကြည်ကပြောပါတယ်
။ Whatever we dowe must try to avoid all collateral damage and any action that would hurt innocent civilians
ဘာပဲလုပ်လို့မဆိုင်သူတွေမထိခိုက်အောင်ရှောင်ရှားဖို့ကြိုးစားကြရမှာပါအရတားတွေကိုမထိခိုက်စေမဲ့လုပ်ရမျိုးတွေလည်းဖြစ်ရပါလိမ့်မယ်အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးကိစ္စဆိုတာအင်မတန်ခက်ခဲပါတယ်အကြမ်းဖက်ဝါဒဆိုတာကတဘာဝအဖြစ်ကိုကအဖွဲ့ဝင်တချို့ဟာတာမန်လူလူကြမှာရောနှောနေတတ်လေရှိပါတယ်။ဒါကိုခွဲခြားဖို့အင်မတန်အရေးကြီးပါတယ်။အပြစ်မရှိတဲ့လူတွေကိုကျမတို့မထိခိုက်စေချင်ပါဘူး။တစ်ချိန်တည်းမှာပဲအကြမ်းဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေကိုလည်းဟန့်တားနိုင်အောင်လုပ်ရပါလိမ့်မယ်
။လူပေါင်းများစွာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အပေါ်ကမ္ဘာငြိမ်းချမ်းရေးဆုရှင်တဦးအနေနဲ့ထုတ်ဖော်မပြောတဲ့အပေါ်ဝေဖန်ခံရမှုကိုတုံ့ပြန်လာမှလည်းရခိုင်ပြည်နယ်တွင်ငင်းချမ်းရင်းနဲ့သဟဇာတဖြည့်ရေးကိုလိုလားတဲ့အကြောင်းအစိုးရတရက်အနေနဲ့တာဝန်ရှိတာနဲ့အတူညံ့မြတတတမာတမတ်ရှိရှိရက်တီကြောင်းနဲ့လူမှုအတိုင်းဝိုင်းတစ်ခုခုကိုပြစ်တင်ပြောဆိုတာမျိုးကိုရှောင်ရှားတယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခန့်တွေနဲ့ပတ်သက်ပြီးမနေ့အင်္ဂါနေ့ဒေါအောင်ဆန်းစုကြည်ပြောဆိုခဲ့တဲ့မိန့်ခွန်းကိုမှတ်သားထားပါကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုခဲ့တယ်လို့ထွက်ပြေးသူတွေကိုစီးစစ်လက်ခံမယ်ဆိုတဲ့အပေါ်အမေရိကန်နိုင်ငံသား၏ဝန်ကြီးကလည်းချီးကျူးပြောဆိုခဲ့ပါတယ်ရှင်
။မတင်ခိထိုက်ပြောပြသွားတာပါရှင်။အတန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ရရခိုင်ပြည်နယ်ထဲကဘူးသီးတောင်နဲ့မောင်တော်မြို့နယ်တွေမှာတော့နယ်မြေအေဂျင့်တည်ငြိမ်စာပြုလာပြီးဆိုပေမဲ့စတင်ကြောင်းတွေပြန်ဖွင့်ဖို့ခက်ခဲနေသေးတဲ့အကြောင်းပညာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်။ဒါပြင်နယ်ကြေးရွာတွေဘက်မှာလည်းလုံခြုံရေးအခြေအနေကြောင့်စတင်ကြားရေးအခက်တွေနေကြောင်းဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောကြပါရယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုအင်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မောင်သောနယ်ဘူးရီတောင်မြို့နယ်တွင်စာသင်ကျောင်းဖွင့်လှစ်နိုင်ရေးအတွက်ပြည်နယ်ပညာရေးမှူးရုံးကနေပညာရေးဝန်ထမ်းတွေကိုစင့်ခေါ်ထားပေမဲ့ဒီကနေ့အထိတော့ကျောင်းတွေဖွင့်လှစ်နိုင်ခြင်းမရှိသေးပါဘူး။ဒီကနေ့မှမောင်သောမြို့နယ်ထဲကကျောင်းရှိကျောင်းဖွင့်လှစ်ဖို့ရထားပေမဲ့ကျောင်းသွင်းမှနေထိုင်တဲ့စစ်ဆောင်ဇုခတ်တွေကိုနေရာရွှေ့ပြောင်းနေရလို့မဖွင့်နိုင်သေးဘူးလို့မောင်သောမြို့နယ်ပညာရေးမှူးဦးခင်အောင်ကပြောပါတယ
်။ဒီနေ့တော့ကျောင်းရှိကျောင်းဖွင့်လှစ်ပြီးတဲ့ဒါမှဒီနေ့တော့မိုးရွံနေလို့တိကျောင်းမှာထားတဲ့ဆေးပြောင်းတဲ့လူတွေကိုတကယ်လည်းကြောက်နေတယ်။ဒီနေ့လည်းကြောက်နေတယ်။အေးကြောက်လို့ပြီးရင်တော့ကျွန်တော်စားမှာဖြစ်တယ်
။ဒေသတည်ငြိမ်စပြုလာလို့စာရင်းကျောင်းမှာပညာသင်ကြားသွားဖို့မောင်သောနယ်ဗုဒ္ဓတော်မြို့နယ်တွင်တာဝန်ထမ်းဆောင်နေတဲ့ဆရာရှာမတွေကိုစက်တင်ဘာလ19ရက်နေ့နောက်ဆုံးထားပြီးပြန်လာကြဖို့ဒီနယ်ပညာရေးမှူးရုံးကနေညွှန်ကြားစာထုတ်ပြန်ခဲ့ပါတယ်။
ရှိမှာဆရာဆရာမတွေတပွဲပွဲရောက်လာပေမဲ့နေစာတင်ကျောင်းလီမှာကျောင်းဖွင့်လုပ်ဖို့မဖြစ်နိုင်သေးဘူးလို့မောင်တော်ဒေတာကကျောင်းဆရာဦးဝင်းလှိုင်ကပြောပါရယ်အခုကတော့ကျွန်တော်တို့မောင်တော်ရှင်ကတော့လာကြတယ်ကောဒါနဲ့မြို့ပေါ်ပဲလူတို့ခေါ်လာတယ်မြေကိုဆင်းဖို့ဆိုတာအတိအကျပြောတာမဟုတ်ဘူးဒေတာကိုဆင်းဖို့ကကျွန်တော်တို့လမ်းအားဆင်းမပြေဘူးဘုရားကိုဆင်းဖို့ကကျွန်တော်တို့ကိုယ်ရံသားတွေ
Chinego, Saki Nizello, Buddhidam Yukan, Dinelhutokusle, Uton on Tenga Piovare.
ဒီလိုမျိုးပေါ်မှာအထက်ခံနေတခုကိုကျွန်တော်တို့ဖွင့်ဖို့ဆိုပြီးတော့အဲ့လိုတော့လေ့ကပါတယ်။ဘယ်နဲ့ဒီလိုဆိုတော့အကျန်းသမှုကပေးရှင်ထားဖို့လဲဆိုတာကိုကျွန်တော်တို့စောင့်ကြည့်နေရတဲ့အခြေအနေတွေရှိပါတယ်ခင်ဗျာ။နေဘက်ကြီးရွာမှာရှိတဲ့မွတ်စလင်တွေဘွားတွေရှိတဲ့ကြီးရွာတွေမှာလုံခြုံရေးချင်တွေကစာတင်ကြဖို့ခက်သွေးနေတယ်လို့ဥဆောင်အောင်တဲ့ကဆက်ပြောပါတယ်။
ပြန်ဖက်တဲ့နေရာမှာကျောင်းသားလေးတွေရဲ့ဒီကျောင်းသားတွေကျောင်းသားထဲကိုပါလာရဲဆိုတော့အပြင်ဖက်သမားပြည့်နေတယ်ဆိုတော့စာပြင်ပေးရမယ်ဆရာဆရာမတွေနေလေအလွန်များမှာသူ့ရဲ့အခြေအနေရှိပါတယ်ခင်�ျာ။အခုလ25ရက်နေ့မောင်သောမြို့နယ်တခြားရှိနေကြားဆောက်စခန်းတွေစိုက်ခိုက်ခံရပြီးနောက်မှာမောင်သောမြို့နယ်ဗူရီတောင်မြို့နယ်နဲ့ရသေးတောင်မြို့နယ်နောက်ဘက်ချမ်းရှိစာတင်ကျောင်းပေါင်း400ကျော်ပိတ်ပင် Yakan Tayin Dari, Niapian, and Mifijau, Yakanbin, and Suya Fuega, Piovare, Ogulan, and Sangayanega, Subu, Champa Mukipuabi, Tirakan Tayin Dana, Hindu Barawin, Halong Chosan Laka, Mongo, Buddha Mugani, Situin at the Chamu Rizigo, Tainjong Kejala, Shinivare,
Nango in Jabjata Ravashe. ရခိုင်ပြည်နယ်စစ်တွေအန်ကာလာမာကြီးပေါ်မှာအင်္ဂါနေ့ညနေပိုင်းကဘုံတုံးလုံးစက်တိုက်ပောက်ကွဲခဲ့ပြီးမော်တော်ယာဉ်နှစ်စီးထိခိုက်သွားခဲ့ပါတယ်စစ်ရင်တန်းနဲ့ရက်ဖက်ခီးတဲ့တင်ကာကာချင်းဆောင်နဲ့အချိန်မှာဘုံပောက်ကွဲခဲ့တာကြောင့်စစ်ရင်တန်းကိုရည်ရွယ်တိုက်ခိုက်တာဖြစ်နိုင်တဲ့အကြောင်းနဲ့တုံ့တက်ကြပါတယ်ပောက်ကွဲမှုကြောင့်လူသေးပျောက်မရှိခဲ့ပဲရင်နောက်လိုက်တယောက်တ
ဒီနေ့ကျွန်တော်တို့ကမန္တလေးမြို့ကတဘာဝဘေးတုံးပြန်ဆောင်ရွက်ရေးပရိုက်တာအဖွဲ့ကငားရန်လာတဲ့ကစ်ပါနရီခီးတဲ့တင်ရင်နဲ့စီရင်တန်ရှောင်းတိန်ချိန်မှာဖြစ်ပွားခဲ့တာပါ
ဖြစ်ပွားပုံကိုကစ်ပါနဒီကြီးတဲ့ရင်ရဲ့လိုက်ပါလာတဲ့တဘာဝဘေးတုံးပြန်ဆောင်ရွက်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ကြီးအေးလွင်အငင်းစားကအခုလိုပြောပါတယ်စကူရနေ့က6နိုင်50အချိန်မှာကိုမင်းများမျိုးနဲ့သင်္ကန်းသားရဲ့မြောက်ဖက်မိုင်နိုင်မှ96ဆောင်းမိုင်300လောက်မှာပေါ့ကွာအဲစစ်ရင်တန်း3ကအားအနေပြီးတော့ဒီဘက်ကိုစစ်တွေဘက်ကိုလာတယ်ကျွန်တော်တို့ဒီပရိုက်တာအဖွဲ့တွေကစစ်တွေကနေက
ကျွန်တော်တို့ကားနဲ့ကောင်းရင်ဆိုင်ကခဏလေးရှိမှာလမ်းရှိပဲပြရမြောက်ဖက်လုံးကစပြီးတော့ကွဲတယ်15စက္ကန့်လောက်ကြာမှာလမ်းရှိပဲပြရတောင်းမဲ့လုံးထက်ကွဲတယ်အောက်30စက္ကန့်လောက်မှာပဲနောက်ဖက်ပြရရင်ရောမိုင်းလုံးထက်ကွဲတယ်
ဒီမိုင်းပေါက်ကွဲတာဟာစီးရင်တန်းကိုတိုက်ခိုက်ဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းလဲပူကြီးအေးလွင်အငင်းစားကတုံးတက်ပါတယ်ဒီမိုင်းနေရာတော့ဟိုရမှုကွန်ထိုးမိုင်းပေါ့အစ်မြင့်ရမှုကွန်ထိုးမိုင်းနေပေါ့သူကဒီရွယ်ချက်ကစီးရင်တန်းကိုလုတ်ဖို့တဲ့သေချာစနစ်ကြစီမံပြီးတော့ဒီအစ်မြင့်ဟိုဟာကွန်ထိုးမိုင်းနဲ့တုံးတာဟာဒါမဲ့ဟိုမိုင်းခွဲတဲ့လူကမကျွမ်းကျင်လို့အနည်းငယ်
ရခဲ့ပြီးကျန်သူတွေကတော့အထူးကြိုက်မရှိကြောင်းနဲ့ကျစ်ပါနဒီခီးတဲ့တင်ကားရဲ့ဘယ်ညာမှန်ပရင်း6ချက်နောက်မှနဲ့အချက်ပြမီလုံးတွေကွဲသွားခဲ့တယ်လို့6ဘင်းကားလေကမ်းမှလည်းကွဲသွားကြောင်းပြောပါတယ်။အခင်းဖြစ်တဲ့နေရာဟာမြောက်ဦးနဲ့မင်းပြားကြားမြောင်းပွေအလွန်စัจကြနဲ့တန်းစိတ်ကောင်မွတ်စလင်ကျေးရွာနှစ်ခုကြားမှာဖြစ်ပွားတာလို့လဲဒေသခံတချို့ကပြောဆိုပါတယ်
။ဖြစ်တာတော့ဒီညောင်ွေကအလွန်ဟောစစ်ကြနဲ့တဲဆိုင်ရွာကလာရွာအကြောင်းမှာဖြစ်တာကိုပြောအဲ့ငါမှာကားလေးအချောင်းတစင်းနဲ့ဒီရှောင်းဖို့လုံးနေတဲ့အချိန်လေးမှာဘုံကသုံးလုံးထားပေါက်တာလို့ပြောတယ်လမ်းတွေပညာနှစ်ဖက်သုံးလုံးကပေါက်တာပါ
မင်းပြားမျိုးမြို့မရဲစခန်းကစခန်းမှုဒူရဲမှုတိမ့်ထိုက်ကဒီပောက်ကွဲမှုနဲ့ပတ်သက်ပြီးအမှုဖွင့်စုံစမ်းနေစေဖြစ်ကြောင်းပြောပါတယ
်ပောက်ကွဲမှုမီဒီယာလူမရင်စံပါတစ်ဖို့လေးမြင်းဆောင်2007 1908ခုနှစ်ပောက်ကွေးစီသတ်တော်ဝိတုပစ္စည်းများအဲ့ဝေပုံမှန်300ဖွင့်နေပြီးတော့စုံစမ်းစစ်ဆေးနေပါတယ်
အခင်းဖြစ်ပေါ်တာနဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတယ်
ဒါကရှေ့ရသွားတယ်နောက်ကရက်ကားလိုက်တယ်အဲ့ဒါမျိုးပါဟိုအရှိနှောက်ချင်းပေါ့ဗျာအဲ့လိုပဲပြောရမှာမတော်ရှေ့နှံပြီးကြတော့မဟုတ်ဘူးဗျာရှေ့ကရှေ့နှံစော်သွားပြီနောက်ကရက်ကားကိုထိတာ
ပေါက်ကွဲမှုဖြစ်ပေါ်တဲ့ဒေတာအတွင်းမှာအရင်ကအခုလိုပေါက်ကွဲတာမျိုးဖြစ်ပေါ်တာမရှိခဲ့ကြောင်းဒေတာကံတွေကပြောပါတယ်လက်တလုံးအခြေအနေမှာတော့ရခိုင်ပြည်နယ်အတွင်းမှာ ARSA ခေါ်အကြမ်းဖက်အဖွဲ့ကရခိုင်ပြည်နယ်ဗိုလ်စုတော်မောင်းတော်ဒေတာဘက်တွေမှာလှုပ်ရှားတိုက်ခိုက်တာတွေရှိတယ်လို့ AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကလည်းချင်းပြည်နယ်ပလက်ဝါနဲ့ကြောက်တော်မြို့နယ်အတွင်းမှာလှုပ်ရှားတာတွေရှိနေပါတယ်
ကမ္ဘောဇာပြပြသွားတာပါရှင်အခုဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာပြည်ဘက်ကထွက်ပြေးသူတွေရဲ့မိုးရွှင်မှာနေထိုင်ရေးအခြေအနေကိုလည်းကြည့်ကြရအောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာမိုးဆက်မပြတ်ရွာသွန်းနေပြီးဖြစ်သလိုနေထိုင်နေကြရတဲ့မြန်မာဘက်ကခိုလုံလာသူတွေကြားကြမ်းမာရေးပြဿနာတွေကြီးထွားလာနိုင်တဲ့အကြောင်းကုလသမဂ္ဂကသတိပေးနေပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေဟာလက်ရှိခိုလုံနေရာ Causes Bazaar ကစုပေါင်းအင်အားတွေအများသုံးရင်းလုံးအင်တာတွေကိုလည်းအများဆုံးအကောင့်ထဲပေါ်နေကြပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးကြသူတွေဘင်္ဂလားဒေ့ရှ်ဘက်မှာတွေ့ကြုံနေရတဲ့အခက်အခဲတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာမိုးဆက်တိုက်ရွာနေတာနဲ့အတူမြန်မာဘက်ကထွက်ပြေးကြသူတွေအဖြစ်ဆောက်ထားတဲ့တဲတွေမှာလူတွေစုပြုံနေနေကြရပါတယ်။နိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာ IOM ဖွင့်လှစ်ထားတဲ့စည်းကမ်းမှာတော့နေမကောင်းလို့လာပြကြသူတွေတဲဝမ်းရောဂါဖြစ်နေသူတွေပါဝင်နေပြီးအရေးအတွက်တိုးလာနိုင်တယ်လို့ဆရာဝန်အဘူရှာရက်မိုဟာမက်နူရူဒင်ကအခုလိုပြောပါတယ
် and they are basically suffering from acute respiratory infection helminthiasis
အချမ်းမြင့်ကတော့အသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါတွေဖျားလာနာတွေများပါတယ်ဒါပေမဲ့ဝမ်းပြတ်ဝမ်းလျှောဖြစ်သူတွေလည်းပါနေပြီးအခုအချိန်မှာတိတ်မများသေးပေမဲ့ပိုးပြီးတော့များလာနိုင်ပါတယ်
မြန်မာဘက်ကထွက်ပြေးလာသူတွေအတွက်စခန်းတွေအိမ်သားတွေတိဆောက်ပေးဖို့ဘင်္ဂလားဒေ့ရှ်စစ်တပ်ကလည်းဒီကနေ့ဗုဒ္ဓဟူးနေ့မှာညွှန်ကြားထားတဲ့အကြောင်းအနာယအဝါမီလိဂ်ပါတီရဲ့ဒုတိယအကြီးအကဲလည်းဖြစ်အစိုးရအဖွဲ့ဝင်ဝန်ကြီးတူလည်းဖြစ်တဲ့ OBDU ရဲ့ဂွေတာကပြောပါတယ်လောလောဆယ်မှာတော့ရင်းလုံးအိမ်သားတွေနဲ့ရေရင်းတွေစတင်ဆောက်လုပ်နေပြီးကနဦးအိမ်သားအလုံးတစ်ထောင်ဆောက်လုပ်ဖို့စီစဉ်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ပြည်သူ့ကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတူဖြစ်တဲ့รูดินကအခုလိုပြောပါတယ
်။အမနာကန်ဆက်ဆိုက်ဆီလက်ရှင်ကိုချင်းအဲဆက်ဆိုက်ဆီလက်ရှင်ကိုရပါ
တယ်။လောလောဆယ်မှာအင်းသားတွေနဲ့ရည်ရင်းဒူးဖို့ဆောက်လုပ်ဖို့နေရာတရားရွေးချယ်သတ်မှတ်ထားပါတယ်။နောက်ထပ်လိုအပ်ရင်လည်းထပ်ပြီးတော့ဆောက်လုပ်သွားမှာပါ
။ထွက်ပြေးလာသူတွေထဲမှာကလေးငယ်2သိန်းခွဲနီးပါးရှိတယ်လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုပြီးဒီကလေးငယ်တွေအာဟာရမပြည့်ဝမှုအပါအဝင်ကျန်းမာရေးဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လည်းသတိပေးပြောဆိုပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံတာဝန်ရှိသူတူဖြစ်တဲ့ဒူနီယာအစ္စလမ်ခန်ကတော့ကလေးတွေကျုံ့တွေ့နေရတဲ့အခြေအနေကိုအခုလိုပြောပါတယ
် Many had fallen ill particularly small children there is urgent need for more latrine
ချမ်းသာနေတဲ့သူအများစုကကလေးတွေပါလူတွေကြက်ညက်နေတာမလို့ဒီကူးစက်ရောဂါတွေဖြစ်လာမဲ့အနေအကိုရှော့ချဖို့ဆိုရင်အင်နာတွေရေးပေါ်လိုအပ်ပါတယ်ထပြေးလာတဲ့သူအများစုကလည်းဆယ်ရက်လောက်တောင်မှခြေချင်းလျှောက်လာရတာမလို့အစာရေစာပြက်လက်တာဆာလောင်တာတွေနဲ့ပတ်သက်ပြီးတော့ပြောကြပါတယ်
။ရခိုင်ပြည်ပခကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူ၄သိန်း၂သောင်းကျော်ရှိသွားပြီးနေ့စဉ်လူ၂သောင်းလောက်ရောက်လာနေတယ်လို့လည်းအရေးပေါ်စီမံခန့်ခွဲရေးဌာနအကြီးအကဲရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုထားပါတယ်။မြန်မာအစိုးရဘက်ကတော့ဒီအရေးအတွက်ကိုအတည်ပြုမထားပါဘူးရှင်။
မတင်ကြီးထိုက်ပြပြသွားတာပါရှင်ကျမတို့ video ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့စာတိုက်ကနေဝေဖန်ချက်ပေးစာတွေပြပို့လို့ရတယ်နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ကြတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ barmis@voanews.com ကိုလည်းစာရေးသားပြပို့နိုင်ကြပါတယ် VOA ရဲ့ telephone number ကတော့1-239-382-999လေးဖြစ်ပြီး fax number ကတော့1-239-382-9ငါငါနှစ်ဖြစ်ပါလေရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ20ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆက်ကဏ္ဍတွေထဲမှာကွန်ဆာချင်းဟာဂရင်းကင်ဆာဖြစ်နိုင်ကြောင်းလူထုကြမ်းမာရေးအစီအစဉ်နဲ့မြမအရေးသုံးသပ်ချက်မှာတော့
Well, it's damaging for several reasons.It's damaging to the international reputation. She doesn't have enough authority.
ရခိုင်မြောက်ပိုင်းပြဿနာကဒီမိုကရေစီပေါ်ဆောင်ရေးကိုဘလောက်ထိခိုက်စေနိုင်တယ်လဲဆိုတာပမောက္ခဒေးဗစ်စတိုင်ဘတ်ကိုဥကြောဆန်တာဆက်သွယ်မြင်မြန်ထားတာနားဆင်ရဖို့ရှိပြီးဗုဒ္ဓဦးနေတိုင်းနားဆင်ရတဲ့အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့စစ်ဖက်ဆိုင်ရာအရာရှိတွေကကချင်လူငယ်၃ဦးကိုတတ်ခဲ့ကြောင်းဝန်ခံလိုက်ပြီးဆိုတဲ့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်ရှင်။ကချင်ပြည်နယ်မန်စီမြို့နယ်မိုက်ခေါင်ရွာကအာစီဒုက္ခသည်စခန်းကလူငယ်၃ဦးကိုတတ်မှုနဲ့ခုံရုံးတင်စစ်ဆေးရမှာအရာရှိစစ်သည်၆ဦးကပြစ်မှုကျူးလွန်ကြောင်းဝန်ခံလိုက်ပါတယ်။စစ်ခုံရုံးရဲ့စစ်ဆေးချက်ကိုအထက်တရားရုံးစီတင်ပြသွားမှာဖြစ်ပြီးစီရင်ချက်ချမှတ်ရက်ကိုတော့မသိရသေးတဲ့အကြောင်းတရားရုံးကြားနာမှုကိုတက်ရောက်သူတွေကပြောကြပါတယ်။အခြေအနေသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
မိုင်းခေါင်ဒုက္ခသည်စခန်းယူအားသား၃ဦးတပ်ခံရမှုနဲ့ပတ်သက်ပြီးစွဲချက်တင်ခံထားရတဲ့တပ်မတော်ရာရှိတွေကိုမနေ့ကခုံရုံးတင်စစ်ဆေးခဲ့ရမှာပြည်မှုကျွလွန်ကြောင်းဝန်ခံခဲ့တယ်လို့တရားရုံးကြားလာမှုမှာသက်ရောက်ခဲ့တဲ့မိုင်းခေါင်ကြီးရွာ KBC တင်းတော်တာဝန်ခံဥတ္တမော်နော်မိုင်ကခုလူပြောပါတယ်
မနေ့ကစစ်စစ်ဆက်မှာတော့ကျွန်တော်တို့ကံတော်ဝန်ခံရဲ့ဝါဆင်းရဲ့အမျိုးသမီးရဲ့ပြီးတော့အရေးရဲ့ပြီးတော့ဝတင်းဘုံဘုံတယောက်ရဲ့ကိုလည်းစစ်စစ်အမြင်များတာမျိုးရှိတာစစ်ကုံရုံးကလည်းဒုသတ်မှုကိုအပယ်မှုနဲ့လိန်လိန်မှုကိုအပယ်မှုတဲ့ဟိုသူကတရားဆွဲဆိုစားတယ်လေအဲ့ဒါကိုတရင်မောကသူပုတ်ဖို့ဆိုတော့ပြန်နင်းတဲ့အချိန်မှာနင်းဆုံးရတဲ့တကြောခုကတရင်မောကဝန်ခံလိုက်တယ်
ပြီးကြတဲ့မေလ25ရက်နေ့ကခမရ39ရှေ့တန်းစစ်ကြောင်းကနေမိုင်းခေါင်ဒုက္ခတဲ့စခန်းကြီးကုမရံပရာဆိုင်ကိုအင်ခွန်ကံအောင်နဲ့ကုလပြနော်ခွန်တို့ကိုဖမ်းဆီးသွားပြီးမေလ26ရက်နေ့မှာတတ်ခံခဲ့ရတာပါအတတ်ခံရပြီးနောက်ပိုင်းကာယကံရှင်မိသားစုတွေကနေမန်စီမြို့ရဲစခန်းမှာအမှုတိုင်တရားစွဲဆိုခဲ့တာပါမိုင်းခေါင်ဒုက္ခတဲ့စခန်းယူအားသား၃ဦးကိုတတ်ပြခဲ့မှုနဲ့ပတ်သက်ပြီးကျူးလွန်ခဲ့တဲ့အရာရှိစစ်သည်6ဦးကိုပြီးကြတဲ့တောက်ကြနေ့ကခမရ39စခန်းမှာတပ်မတော်စစ်ခုံရုံးကနေစစ်ဆေးခဲ့ရမှာတော့အရာရှိစစ်သည်9ဦးတို့ကနေကျူးလွန်ခဲ့ကြောင်းဝန်ခံခဲ့ပေမဲ့တိုင်ရင်မှုကနေညှင်းပယ်ခဲ့လို့မနေ့ကပြန်လည်စစ်ဆေးချက်အရကျူးလွန်ခဲ့ကြောင်းဝန်ခံဆွတ်ဆိုခဲ့တာပါ
တို့တဲ့ကတို့တို့ကပြန်စုစည်းပြီးမှအဲ့ဟာကိုတို့တို့တရားရုံးမှာညှိနှိုင်းပြီးမှဗျာအကြောင်းကြားပေးမယ်လို့ပဲပြောထားပါတယ်တကယ်ချင်းမှာချမယ်ဆိုတော့အတိအကျမပြောသေးပါဘူ
းအခုလိုတတ်မတော်စိတ်ခွန်ကြုံတရားသူကြီးအဖွဲ့ကလည်းစီရင်ချက်ချက်ချင်းမချမှတ်တဲ့ပုံမှာဥပဒေပညာရှင်တွေနဲ့စုဖွဲ့ထားတဲ့သမာဓိဖောင်ဒေးရှင်းရှေ့နေများကွန်ရက်ဖွဲ့တာဝန်ခံရှေ့နေဦးငိုင်ဆက်ကအခုလိုပြောပါတယ်
ဒီကုံညောင်းကစီရင်ချက်ချရတဲ့နဲ့ပတ်သက်လို့အတည်ပြုနိုင်ဖို့အတွက်အချက်ကိုပြန်ပြင်ပြတာရှိတယ်လေအရက်ကယုံမှာဆိုရင်ပြန်ထားတယ်ဆိုပါဆိုလူတယောက်ကိုပေါ့နော်အဲ့ဒါကိုဟိုယုံချုပ်ကနေခုနှစ်ပြင်ပြအတည်ပြုပေးရတယ်အဲ့ဒါမျိုးရှိတယ်လို့ဒီစစ်ခုံညောင်းမှာတော့သူ့ရဲ့ခုံညောင်းအဖွဲ့အနေနဲ့စီရင်ချက်ချလို့ရတယ်ဒါပေမဲ့စီရင်ချက်မချခင်မှာအချက်ကိုတင်ပြတာမျိုးရှိတယ်လို့ချပြီးမှလည်းဆက်လက်အတည်ပြုနိုင်ဖို့တင်ပြတာလည်းရှိပါတယ်
တမရော်သားတွေကလည်းအရသားတွေပေါ်မှာကျူးလွန်တဲ့ပြစ်မှုတွေကိုတမရော်စိတ်ခုံယုံကနေတာစစ်ဆေးပြီးအမှုစီရင်ချက်ချရမှာဖြစ်ပါတယ်။အရဖက်ခုံယုံနဲ့စစ်ဘက်ခုံယုံကွာချက်ကိုတော့ရှေ့နေဥငိုင်ဆက်ကအခုလိုဆက်ပြောပါတယ်
။စစ်သက်စစ်တာနဲ့ဒီဘက်တရားယုံကစစ်တာကဘာကွာတလဲဆိုတာကြတော့အရဖက်တရားယုံကြတော့ရှေ့နေငားမယ်။ Open Cup ဖြစ်နေတဲ့ကြတော့အကုန်တိနေရတာပေါ့။ဘာမိတ်ချတလဲပေါ့နော်။စစ်သက်တရားယုံကြတော့ဘလို့ချတလဲဆိုတဲ့အမိန့်တောင်မှတခါတလေကြရင်လူထုကမသိရဘူးပေါ့ဝန်းကျင်က။
တိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာတမတော်ကနေစစ်စင်ရေးလှုပ်ဆောင်ရင်ဒေသခံပြည်သူတွေပေါ်မှာလူခုရေးချိုးဖောက်မှုကျူးလွန်တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။ပြီးကြတဲ့2016ခုနှစ်ဇွန်လအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်ဒေသကရွာသား9ဦးကိုတမတော်ကနေပြစ်ခတ်တပ်ဖြတ်ခဲ့တဲ့ဖြစ်စဉ်အတွက်ရွာသားတွေရဲ့တိုင်တန်းချက်ရတမတော်စစ်ခုံရုံးကနေစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးပြစ်မှုကျူးလွန်သူအရာရှိစစ်သည်9ဦးကိုအလုတ်ကျန်းနဲ့ထောင်လန်ငါးနဲ့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ပြီးကြတဲ့2016ခုနှစ်မတ်လမှာလည်းမုံပြင်းနယ်ရေးမြို့နယ်ခေါ်ဆာမြို့နယ်ခွဲမကြီးချောင်းဝချေးရွာသားနှူးကိုမြန်မာတပ်မတော်ခတ်လိုက်ရ23ရအရာရှိသူကလည်းပြစ်တတ်မှုဖြစ်ပွားခဲ့ပြီးအမှုဖွေးစားဆဲချိန်နေမှာရှိနေပါတယ် ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားစစ်ရေးသိမ်းမှမှုတွေရှိနေသေးတယ်လို့စစ်ရေးပဋိပက္ခတွင်လူကူရေးချိုးဖောက်မှုခံရဆဲဖြစ်စဉ်တွေလည်းရှိနေဆဲဖြစ်ပါတယ်ခင်ဗျာ
။တော်ရရှိနေရှင်မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြားမှာတိမခံနိုင်မှုတွေရန်လုံမုန်းတီးမှုတွေကြောင့်ပြဿနာတွေမကြခဏကြုံနေရပါတယ်။မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲ။လူမှုအတိုင်းအဝိုင်းကြားမှာမတူကွဲပြားမှုတွေရှိနေပေမဲ့ငြင်းငြင်းကြံကြံအတူရှင်တွဲနေနိုင်အောင်လို့ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာရှင်းနေကြရအောင်ပါ။ပါဝင်ပြောရှင်းလေးခြင်းတဲ့သူတွေ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
စနေနေ့တရားလေးလိုင်းမှာပါဝင်ဆွေးနွေးလည်ပွဲထမှန်ဖိတ်ခေါ်ပြစီရှင်အခုဒေါက်တာတန့်စောစီစဉ်တင်ဆက်ပေးနေတဲ့လူလူကျမရဲ့အစီအစဉ်ကိုနားဆင်ရပါမယ်။ကွန်ဆာတဲ့အလေထားကိုပယ်ဖြောက်နိုင်ရင်အသက်အန္တရာယ်နဲ့နှီးတဲ့ကဒွင်းကင်ဆာအပါဝင်ကင်ဆာရောဂါတချို့ကိုရှောင်ရှားနိုင်ကြောင်းသွားဖက်ဆိုင်ရာဆေးတက်သူအငိမ့်စာပါမောက်ခဒေါက်တာဆွေဆွေဝင်းကိုမင်းမြန်တင်ပြထားပါတယ်ရှင်။
ဒေကင်စာယောဂဖြစ်စေတဲ့အကြောင်းအရာတွေနဲ့ထိတွေ့မှုတွေများပြားလာတာကြောင့်နှစ်ပေါင်း20ကျော်အတည်းမှာမြန်မာနိုင်ငံမှာအသေးကင်စာယောဂဖြစ်ပွားမှုလုံးတွေတဖြည်းဖြည်းတိုးတက်များပြားလာပါတယ်။အသေးကင်စာယောဂဖြစ်စေနိုင်တဲ့အကြောင်းအရာတွေများပြားရှိပေမဲ့အရက်တော့သုံးတာနဲ့ဘီပိုးစီပိုးကူးစက်ခံရတာတွေဟာအသေးကင်စာယောဂဖြစ်ပေါ်စေတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမိုးအောင်ကျော်နိုင်ကပြောပါတယ်
။အသေးကင်စာကလွန်ခဲ့တဲ့နှစ်ပေါင်း20 30ထဲရှင်လိုက်လို့ရှိရင်အခုမှအဲ့ဘာမှပြမှာဖြစ်များလာတာပေါ့ဟုတ်ကဲ့ဘက်ကင်ဆာတွေဖြစ်တာတွေများလာကြတယ်တွေ့ရတယ်တွေ့ရတဲ့အခါမှာဘာနဲ့နှီးနွယ်နေလဲဆိုတော့ခုနကမေးတယ်ဘာကြောင့်ဖြစ်ရတယ်လဲဆိုတော့အကြောင်းရင်းနေနဲ့သွားနှီးနေတယ်ပေါ့နော်အဲ့တော့ဒီဘက်ကင်ဆာဖြစ်စေတဲ့အကြောင်းရင်းနေနဲ့ထိတွေ့မှုများလာလေဘက်ကင်ဆာဖြစ်ပွားမှုတော့များလေပေါ့ဟုတ်တော့ဘက်ကင်ဆာဖြစ်ရတဲ့အဓိကအကြောင်းရင်းကတော့ဒီသဲအောင်သားဝါဘီပိုးစီပိုးပေါ့အဲ့တော့ဘီပိုးစီပိုးတွေကလည်းခါလိုက်တဲ့ပုံပြီးတော့တွေ့များလာရင်တစ်ဖက်မှာလည်းသူ့ရဲ့နောက်ဆက်တွဲဖြစ်တဲ့ဘက်ကင်ဆာဖြစ်ပွားမှုတွေလည်းများလာတယ်ပေါ့နော်အဲ့တော့ဒီဘီပိုးပြည့်နှက်မှုတိတ်မများခြင်းကာလတုန်းကတော့ဒီအသေးကင်ဆာကိုဇာတ်ငယ်ငယ်တုန်းကအတွေ့အများဆုံးအကြောင်းကတော့အရက်တောက်လို့ပေါ့အကောလိပ်ကျတော့ disease ပေါ့အဲ့ဒီကနေတစ်ဆင့်အသေးကင်ဆာဆက်ပြီးကူးသွားတာတွေ့ရှိတွေ့မှုတာပေါ့နော
်အရင်မတောက်တဲ့သူတွေနဲ့အသေးအောင်အသက်ဝါဘီပိုးစီပိုးကူးစက်ခြင်းမရှိတဲ့သူတွေမှာလည်းအသေးကင်ဆာရောဂါဖြစ်နိုင်ပါသေးတယ်မှုတက်တဲ့အစားအစာတွေနဲ့အကင်စာတွေကိုသတိပြုရှောင်ကျဉ်သင့်တယ်လို့ပြောပါတယ
်စားတော့တယ်မှာပါတယ်ဆရာတို့ဒီအာဖာတောက်ဆင်ဆိုရဲမှုပေါ့ဟုတ်မို့ဘိုးကတော့ဇာတ်ရုပ်တဲ့လူနာတွေပြောပါတယ်မို့ပါတဲ့စာတွေမစားနဲ့လို့ပြောတာဘုရားအဲ့တော့မို့ပါတဲ့အစားအသောက်တွေကိုသူကစားမလဲပေါ့နော်အဲ့တော့ပါမန်းမသိလို့စားဖြစ်ကြတယ်အဲ့တော့ဘယ်လိုနေရာမှာပါမန်းမသိလဲဆိုအဖြစ်အများဆုံးကဇာတ်ရုပ်မြုပ်သီးမို့တဲ့မြုပ်သီး၆တွေတန်းပြီးတော့ထဲထဲမှာမို့ရှိနေတယ်မသိဘဲနဲ့ဇာတ်ရုပ်ကချိန်လိုက်ပြီးသွားရင်အဲ့ဒီမို့ကမြုပ်သီးမို့ထဲမှာရောနေတယ်မမြင်ရဘူးဒါပေမဲ့သူရဲ့အာနိသင်ရှိတယ်အဲ့ဒါတွေကိုအများတန်းဆွဲပြီးစားမယ်ဆိုရင်အသေးထိကပြီးတဲကင်းစားဖြစ်တယ်ဒီပဲမို့တဲ့ဆိုရင်ကြိတ်လိုက်ရင်ပဲဖို့ဖြစ်သွားတယ်။ဒါတော့တုတ်ထဲမှာပါသွားတဲ့မူပါမှမသိဘူးစားပြီ။ဆိုတော့ဒါလေးတွေကိုအဓိကထားပြီးဆောင်ပေးဖို့လိုနိုင်တယ်ပေါ့နော်။နောက်တစ်ခုကဒါကျော်စမင်းစုခေါ်တဲ့ကွန်ပေါင်းပေါ့။အဲ့ဒါကဘေးကထွက်လဲဆိုတော့အကင်စာကြီးစာသေး။နောက်သားငယ်ငားငယ်မီးနဲ့သားငားနဲ့ဓာတ်ရိုက်ထိတွေ့ရင်အဲ့ဒီကနေဒါကျော်စမင်းဆိုတဲ့ကွန်ပေါင်းထွက်လာတဲ့အသေးကင်စာဖြစ်ဖို့များတယ်။ဒါကြောင့်စားတော့တရားလည်းပဲဒီအသေးကင်စာဖြစ်တဲ့နေရာမှာအဓိကပါဝင်နေတွေ့ရတယ်ဘာဖြစ်လို့လဲဆိုရင်လူငယ်နှစ်ပေါင်း20 30မှာဒီကင်ဆာတွေကတိတ်ပြီးတော့ဗမာတွေစားသုံးမှုတိတ်မရှိနောက်ပိုင်းမှာဒီစားတော့တွေစားလာတော့တဲကင်ဆာဖြစ်ပေါ်မှုတော့လည်းပုံများလာတယ်လို့ယူဆတယ
်အဝါလုံးတဲ့သူတွေနဲ့အသေးစီဖုံးတဲ့သူတွေဟာလည်းအသေးကင်ဆာရောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်ကိုယ်လေးနဲ့ရှော့ချတာနဲ့သွေးနဲ့အဆီနဲ့ရောနေအောင်လှုပ်ဆောင်တာတွေဟာအသေးကင်ဆာရောဂါဖြစ်မဲ့အခွင့်အရေးကိုရော့ကျစေနိုင်ပါတယ်သွေးကြောဆီးကျူဝေးနာရှင်တွေဟာလည်းအသေးကင်ဆာရောဂါဖြစ်ဖို့အခွင့်အရေးရှိနေတာကြောင့်ဆက်သစ်စစ်ဆေးမှုတွေကိုမကြာခဏပြုလုပ်သင့်တယ်လို့ပြောပါတယ်
တခြားကြောင့်တွေထဲမှာဆိုရင်တော့ဒီအသေး60သောရောဂါတွေမှန်သမျှကတစ်ချိန်ချိန်မှာအသေး600နဲ့အသေးကင်ဆာကိုကူးသွားတတ်တယ်ဒါကြောင့်အသေး60နိုင်သောရောဂါမှန်သမျှဒီလေအသေးကင်ဆာဖြစ်စေတဲ့အကြောင်းရင်းတွေမှာပါဝင်နေတယ်ပေါ့နော်အဲ့တော့အဲ့ဒါတွေထဲမှာဘာတွေပါမလဲဆိုတော့အသေးစီပုံတာနော်လူတွေပထမအသေးစီပုံနေဆိုရင်တချို့တွေကြောက်တယ်နောက်ပိုင်းကျတော့သိမ့်မစားကြတော့
เนาะอเดสิพงษ์ญาณนี่จ้ะเราอเดช 6เดือนเสร็จยောက်ตัวနိုင်နေအဲ့ဒီကနေလည်းအသေးကင်ဆာကူးဆက်နိုင်တယ်ရောကြောင်းသွားနိုင်တယ်ပေါ့เนาะအဲ့တော့ဒီအเดสิพงษ์ကဘာနဲ့တကာဆက်ဆက်နေတယ်လဲဆိုတော့အဝလုံးကကိုယ့်ရဲ့၄ချိန်ညလာတာစီးကျိုးယောဂါရှိတာဒါဒီနဲ့ဆက်ဆက်တယ်အဲ့တော့ပြန်ပြီးတစ်ဖက်ကပြန်ကြည့်မယ်ဆိုစီးကျိုးရှိတဲ့လူအဝလုံးတဲ့လူတွေဒီအသေးကင်ဆာဖြစ်ဖို့
င်းများတဲ့သူတွေအနေနဲ့အသည်ကင်းစာယောဂဖြစ်စေနိုင်တဲ့အကြောင်းအရာတွေကိုသတိပြုရှောင်ကြဉ်ပြီးကျွတ်တင်ဆက်သက်စစ်ဆေးမှုတွေကိုမကြာခဏပြုလုပ်ပေးဖို့လိုအပ်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါအသည်ကင်းစာယောဂဘာကြောင့်ဖြစ်ရသလဲဆိုတာကျွတ်တင်ကာကွယ်ဒီအကြောင်းကိုနားဆင်ကြရတာဖြစ်ပါတယ်ဂရန်ကင်ဆာအကြောင်းထုတ်လွှင့်ပေးဖို့မှာရွေးမိတ်ဆက်ပေးမိတဲ့အတွက်ထူထောင်ပါပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်ရခိုင်မြောက်ပိုင်းပြည်နာဟာမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးကိုဘယ်လောက်ထိခိုက်စေနိုင်တယ်လဲနောက်ကြောင်းပြန်လှည့်ပြီးနိုင်ငံရေးမှာစစ်တပ်ရဲ့ဩဇာအာဏာတိထက်ပို့ပြီးတော့ကြီးမားလာနိုင်သလားဒီပြဿနာကိုနိုင်ငံတကာအတိုင်းအဝိုင်းကခြေချင်းမြစ်မြစ်ကနားလည်ကြရလားဆိုတဲ့အကြောင်းတွေကိုမြန်မာအရေးချွန်ကျင်သူအမေရိကန်ပါမောက်ခဒေးဗစ်စတန်ဘတ်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
် Professor Steinbach ခင်ဗျာအခုမြန်မာနိုင်ငံအနောက်ဘက်ကျန်းရဟန်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့မေးလိုပါတယ်ဒီပြဿနာဟာမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအပေါ်မှာဘယ်လောက်ထိထိခိုက်မှုရှိနိုင်လဲထင်ပါကြခင်ဗျာ
Well, it's damaging for several reasons. It's damaging to the international reputation.
ထိခိုက်စေတဲ့အကြောင်းအများကြီးရှိပါတယ်။ဒီမိုကရေစီဖော်ဆောင်ရေးရှေ့တိုးသွားနေတဲ့အချိန်နိုင်ငံတကာမှာဂုဏ်သတင်းကိုထိခိုက်စေပါတယ်။ပြည်တွင်းကအာဏာတည်ဆောက်ပုံကြောင့်ဒီမိုကရေစီအပြည့်အဝမဖြစ်သေးပေမဲ့လည်းမှန်ကန်တဲ့လမ်းကြောင်းအတိုင်းရွံ့နေတာပါ။ဒီလိုပြည်ပမှာထိခိုက်တယ်လို့ပြည်တွင်းမှာလည်းထိခိုက်စေပါတယ်။ဘင်္ဂလားဒေ့ရှ်နေဇက်ကရိုဟင်ညာပြဿနာဟာစီရေးပြဿနာဖြစ်လာတော့စစ်တပ်ကခိုင်မာတဲ့အခန်းကဏ္ဍကနေပါဝင်လာပါတယ်ဒီလိုပို့ပြီးတော့ခိုင်မာအောင်လုပ်လာတဲ့အတွက်လူအတိုင်းဝိုင်းပေါ်မှာစစ်တပ်ရဲ့လွှမ်းမိုးမှုကိုရှော့ချသွားမယ်ဆိုတဲ့ကိစ္စဟာပို့ပြီးတော့ခက်ခဲလာစေပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစီကိုနိုင်ငံတကာအတိုင်းအဝိုင်းကသိပ်ပြီးတော့ဝေဖန်ရှုတ်ထွက်နေကြပါတယ်ဒီကိစ္စကိုဘာမှမပြောဘူးပြီးတော့တကယ်တော့ဒေါန်ဆန်းစီမှာအနာအပြည့်ဝမရှိဘူးဆိုတာကိုသူတို့နားလည်ကြပါတယ်လား
Well, that, you know, she doesn't have enough authority, you're quite right. But the international community doesn't understand it because the expectations...
မမလည်းသူ့မှာအနာအပြည့်အဝမရှိပါဘူး။ဒါပေမဲ့နိုင်ငံတကာအတိုင်းအဝိုင်းကနားမလည်ပါဘူး။မျှော်မှန်းချက်ကတိတ်ပြီးတော့မြင့်မားနေပါတယ်။2015ရွေးကောက်ပွဲတုန်းကမျှော်မှန်းထားခဲ့ကြတာတွေကတိတ်ပြီးတော့မြင့်လွန်းပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်နိုင်တာကိုမျှော်မှန်းခဲ့ကြတာပါ။တိုင်းပြည်ရဲ့အခြေအနေအစ်စ်မှန်ကိုသူတို့သတိမပြုနားမလည်ခဲ့ကြပါဘူး။တကယ်တော့သူဟာဆိုးရနှစ်ရက်ရှိတဲ့အထက်ကတရက်ကိုပဲစီမံနေရတာပါစစ်တပ်ဟာစစ်တပ်နဲ့ရဲကိုယ်တော်မကအုပ်ချုပ်ရေးကိုပါထိန်းချုပ်ထားပါတယ်အဲဒါကြောင့်သူလုံနိုင်တာကအကန့်အသတ်ရှိနေပါတယ်ဒီတော့မျောလင့်ထားသလိုဖြစ်မလာတော့နိုင်ငံတကာအတိုင်းအဝိုင်းကအထူးစိတ်ပျက်ကြပါတယ်နိုင်ငံတကာမီဒီယာတွေအ리တအာဘော်တွေကအများပြားဝေဖန်တာတွေကိုဖတ်ရပါတယ်သူကတော့ဒီမိုကရေစီမီးရှို့တဲ့ဆောင်မဟုတ်ဘူးနိုင်ငံရေးသမားဖြစ်တယ်လူသိရှင်ကြားဝန်ခံပြောကြားထားပါတယ်ဒီနေရာမှာကျွန်တော်အမြင်ပြောရရင်ကိုတော့ကြိုက်တယ်လို့ခံနိုင်ပါတယ်။ဒါပေမဲ့နိုင်ငံတကာအမြင်မှာတော့ဒီမိုကရေစီမီးရှို့တဲ့ဆောင်ပါပဲ။ပြီးတော့သူဟာနိုင်ငံရေးသမားစစ်စစ်တယောက်မဟုတ်ပါဘူး။အတွေ့အကြုံတိတ်နေပါတယ်။နိုင်ငံရေးသမားစစ်စစ်ဆိုရင်ရွေးကောက်ပွဲပြီးတဲ့နောက်မှာချက်ချင်းလုပ်တင်တာကစစ်တပ်နဲ့ပြန်လည်တင်မြေကြီးဖြစ်ပါတယ်။ထိတ်တက်ရင်ဆန္ဒမျိုးမလုပ်တင်ခဲ့ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာတုကလည်းမဖန်တီးတတ်ပါဘူး။အခုသူဒါတွေလုပ်ခဲ့တော့စစ်တပ်ကသူ့ကိုမယုံကြည်တော့ပါဘူး။သူနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဆက်ဆံရေးကတိတ်မကောင်းဘူးလို့ကျွန်တော်ထင်ပါတယ်
။ဒီညမှာတချို့ကအခုရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဒါစစ်တပ်အကြိုက်ဖြစ်နေတယ်လို့ဆိုကြပါတယ်။စစ်တပ်ကိုလူလားသူတချို့ကစစ်တပ်ပြန်ပြီးတော့အာဏာသိမ်းထိုင်အောင်စစ်တပ်ပြန်လာအောင်တမင်တကာလမ်းကြောင်းပေးနေရတယ်လို့စွပ်စွဲကြတာလေ။ဘာပဲဖြစ်ဖြစ်ဒီအချိန်ရောက်စစ်တပ်ပြန်ပြီးတော့အင်အားကောင်းလာနိုင်တဲ့အာဏာပြန်ယူလာနိုင်တဲ့အလားအလာကိုမြင်ပါလားခင်ဗျာ
။I don't know whether it's possible, but I doubt it very much. I don't think it's in the military's interest.
ဒါတော့တိတ်မဖြစ်နိုင်ဘူးလို့ထင်ပါတယ်။ဒီလိုလှုပ်လို့စစ်တပ်အတွက်အကျိုးမရှိနိုင်ပါဘူး။စစ်တပ်ကနာမည်ကောင်းလိုချင်ပါတယ်။သူတို့ဟာမျိုးချစ်တွေပါ။သူတို့မှားတဲ့အခါလဲမှားပါလိမ့်မယ်။ဒါပေမဲ့သူတို့ဟာတိုင်းပြည်ရဲ့အကျိုးအတွက်အမြဲစဉ်းစားပါတယ်။တိုင်းပြည်အကျိုးဖြစ်ထွန်းဖို့အတွက်ဆိုလို့ရှိရင်ရိုဟင်ညာပြည်ထနာကိုသူတို့တက်နိုင်တယ်များစူးစမ်းပြီးတော့ဆောင်ရွက်နေကြပါတယ်။သူတို့ချင်းကပ်ကင်တွယ်ဆောင်ရွက်ပုံမမှန်ကန်ဘူးလို့ကျွန်တော်ထင်ပါတယ်။စစ်တပ်ဟာဒီပြဿနာကြောင့်အာဏာပိုကြီးလာအောင်လုပ်နေတယ်လို့လည်းမထင်ပါဘူးသူတို့ကအာဏာကိုလိုသလောက်ရထားပြီးပါပြီ
ဒါကြောင့်စစ်တပ်ကသူတို့တောင်းကိုသူတို့ထမ်းဆောင်ရတယ်သူတို့တောင်းကတိုင်းပြည်ကိုကာကွယ်ရမယ်သူတို့ခေါ်အမိမြေကိုတလက်မတောင်အထိမခံနိုင်ဘူးဆိုပြီးတော့ပြောနေကြတာပါဆိုတော့အခုကိစ္စကနေဇာချန်စီကိုကျူပောက်လာတဲ့ကိစ္စဖြစ်တယ်အထောက်အကြအနာကိစ္စဖြစ်လို့ငါတို့ကာကွယ်မယ်ဆိုပြီးကာကွယ်နေတာဖြစ်ပါတယ်ဒါကိုနိုင်ငံတော်ကသူတို့စစ်တပ်ပြောသလိုမြင်ရပါတယ်ခင်ဗျ
Well, yes, they have to defend the country, of course they do. But it is a question of the response degree.
မမရဲသူတို့တကယ်ပဲကာကွယ်ရမှာပါဒါပေမဲ့သူတို့တုံ့ပြန်မှုအတိုင်းတန်တဲ့ပတ်သက်ပြီးတော့မင်းစရာရှိလာပါတယ်သူတို့ဟာနိုင်ငံကိုကာကွယ်ဖို့လုပ်တဲ့နေရာမှာအလွန်အကျွံဖြစ်နေသလားနောက်ဒီနေ့ပြောရလို့ရှိရင်ဖိနှိပ်တဲ့လောက်ရတွေမလို့အဖဲနဲ့လုတ်ခဲ့သလားဆိုတာပါပဲအကြမ်းဖက်သမားတွေရဲ့လက်ချက်နဲ့လူဒါဇင်နည်းငယ်တေခဲ့ရတာဟာစိတ်မကောင်းစရာပါ ဒါပေမဲ့အခုနေဆက်ဒေတာမှာသူတို့လုံနေသလောက်ပြင်းပြင်းထန်ထန်တုံ့ပြန်စရာမလိုပါဘူးဒီအနေရရှိနေတဲ့ပမာဏနဲ့အချိုးညီတဲ့တုံ့ပြန်မှုမျိုးသာဖြစ်ရပါလိမ့်မယ်အခုလူလေးသိန်းလောက်ထွက်ပြေးရလောက်အောင်လုတ်တာဟာအလွန်အကျွံတုံ့ပြန်တယ်လို့ဖြစ်နေပါတယ်ဒါဟာဘာကိုဖော်ပြနေတယ်လဲဆိုတော့မြန်မာစစ်တပ်ရဲ့အနေရသူတို့အပေါ်ကြောက်ရွံ့နေတယ်ဆိုတဲ့ယူဆချက်ရှိနေလို့ပဲဖြစ်ပါတယ ကျွန်တော်ကကိုးဆယ်တဝိုက်မှာတခါနှစ်သိန်းကျော်သူတို့အများစုကကုလသမဂ္ဂရဲ့ကြီးကြပ်မှုနဲ့ပြန်လာခဲ့ကြပါတယ်အခုအချိန်တွေကပို့ပြီးတော့ဆိုးနေပါတယ်
ဆရာမဇာထောင်900ခုနှစ်ဆက်တဲ့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲတွေကမြန်မာနိုင်ငံဘက်ကိုဘင်္ဂလားဒေ့ရှ်ကလူပေါင်း900ယောက်ဝင်လာခဲ့ပါတယ်အထူးသဖြင့်ပါကစ္စတန်နဲ့ဆက်လက်ပူးပေါင်းနေခြင်းနဲ့သူတွေဖြစ်ပါတယ်ဒီလူတွေဝင်လာတဲ့ကိစ္စကိုမြန်မာနိုင်ငံဆရာဘင်္ဂလားဒေ့ရှ်သံမကြီးကမြန်မာနိုင်ငံဆရာဗြိတိသျှသံမကြီးကိုဝန်ခံပြောကြားခဲ့ပါတယ်ဒါနဲ့ ဟုတ်ကဲ့ဒီဘာလေမတွေ့ဘူးပါဘူးဒါပေမဲ့ဒါကိုနားလည်နိုင်ပါတယ်အဲ့ဒါကြောင့်ရွေးညာကသူတို့ကဒီဘက်မှာအစင်းငယ်နေလာတယ်လို့ပြောဆိုကြလို့လားမွတ်စလင်လူနည်းစုတချို့အတွက်တော့မှန်ပါတယ်ချက်ချောက်စက်ခွန်ရာစုကလေးကနေထိုင်လာတဲ့သူတချို့ရှိတယ်ဆိုတာထောက်ထားရရှိပါတယ်နောက်ပြီးတော့ဗြိတိသျှလက်အောက်မှာတော့ကမြန်မာနိုင်ငံဟာအိန္ဒိယနိုင်ငံရဲ့စိတ်ပိုင်းတစ်ခုလည်းဖြစ်ခဲ့
ော့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲဒါရီဟာဟိုဘက်ကလူတွေဝင်လာစေခဲ့တဲ့ဖြစ်ရကြီးတွေပါပဲ
ဟုတ်ကဲ့ဒါမှကျွန်တော်ကအဲ့ကိုလိုနီခေတ်တို့ဘာလို့မပြောလို့တော့ဘူးထားလိုက်ပါတော့1981ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲကလူ9သိန်းလောက်ဒီဘက်ကိုဝင်လာတဲ့ကိစ္စနဲ့ပတ်သက်ပြီးပြောချင်တာ
ပါ Yeah, but how many people went back to Bangladesh after independence? Do we know that?
No.
No, we don't know. So we know, yes, I'm sure some stayed.
အဲ့ဒီတဲကဘယ်နှစ်ယောက်ပြန်သွားခဲ့ကြတယ်လဲဆိုတာကိုသိရသလားမသိရဘူးမလားထားပါတော့သူတို့ပြန်မသွားဘဲနေကြတယ်ပဲထားပါအောင်သူတို့ကတော့နိုင်ငံသားမဖြစ်ထိုက်တာသိကြပါတယ်ဒါပေမဲ့မြန်မာနိုင်ငံထဲမှာမွေးဖွားလာတဲ့သူတို့ရဲ့သားသမီးတွေကြတော့ကို
ဟုတ်ကဲ့ကျွန်တော်ကအဓိကပြောချင်တာကလိုပါရှာကြီး1981ဆိုတာဟာကမ္ဘာပေါ်မှာမီဒီယာနဲ့တိတ်ထွန်းကနေတဲ့အချိန်အဲ့ဒီဘင်္ဂလားဒေ့ရှ်စစ်ပွဲဆိုတာကိုလည်းနိုင်ငံသားကမျက်စိတောက်တောက်ကြည့်နေခဲ့တဲ့ဖြစ်ရပါအဲ့ဒီအချိန်ကလူပေါင်း9သိန်းကျော်တစံတော့အနီပါဒီဘက်ကိုဝင်လာတာကိုထိုးထုံးကကြတော့ဘယ်သူမှဘာမှလည်းမပြောခဲ့ရဘူးမြမအစိုးရလည်းမကန့်ကွက်ခဲ့ဘူးနိုင်ငံတကာကလည်းဘာကြောင့်မပြောခဲ့ကြဘူးလဲဆိုတာကိုပြောချင်တာပါအခုကျမှဘာကြောင့်အေးတီးပြောနေရလဲဆိုတာပြောချင်တာ
ပါ You make a big good point there
ဟုတ်ပါတယ်ဒီနေရာမှာခင်ဗျားထောက်ပြတဲ့ချက်မှန်ပါတယ
်နောက်နိုင်ငံသားပြည်ကိစ္စမှာအဓိကအဖူးအထစ်ဖြစ်နေတာကတော့ရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပါတယ်ရခိုင်လူမျိုးတွေကမှာဗမာအပါဝင်ပြည်ထောင်စုသားအများအပြားကဒီနာမည်ကိုလက်မခံကြပါဘူးမြန်မာပြည်သားမွတ်စလင်တချို့တောင်မှဒီနာမည်ကိုလက်မခံကြပါဘူး။ဒါပေမဲ့ဒီလူတွေကသူတို့လူချင်းတဲ့နာမည်ခေါ်မှသာလျှင်နိုင်ငံသားအစိမ့်မှပြည်ကိုလက်ခံမယ်ဆိုပြီးတော့တင်းခံနေကြတာပါခင်ဗျာ
။ Now early in independence they some of the Muslims on the Bangladesh border wanted independence.
လူနေအစောပိုင်းကလာတုန်းကတော့ဒီဘင်္ဂလားဒေ့ရှ်နဲ့ဇက်ကမွတ်စလင်တချို့ဟာဒီတီးကြားလွတ်လပ်တဲ့နိုင်ငံထူထောင်ဖို့လိုလားခဲ့ကြပါလေ။အဲ့ဒီကိစ္စကတော့ပြီးသွားခဲ့ပါပြီ။ဒါပေမဲ့သူတို့ကအခုကိုပိုင်အုပ်ချုပ်ရေးကိုလိုချင်နေကြပါတယ်။ပြဿနာကသူတို့အနေနဲ့ဒီလိုကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေထူထောင်နိုင်ဖို့အတွက်ရောနိုင်ငံသားဖြစ်ခွင့်ရရှိဖို့အတွက်ရောတိုင်းရင်းသားတစ်ရပ်ဖြစ်ဖို့လိုအပ်နေပါတယ်။1982နိုင်ငံသားဥပဒေကလည်းအတိမတ်ပြုတိုင်းရင်းသားမဟုတ်ရင်သူတို့ရဲ့ဘိုးဘွားဆင်ဆက်ဟာ1823ခုကတည်းကမြန်မာပြည်မှာအခြေချနေထိုင်ခဲ့ပြီးသားဖြစ်ရမယ်လို့ဆိုထားပါတယ်။အဲ့ဒီလိုနေခဲ့တယ်ဆိုတာတကယ်တမ်းကျတော့ဘယ်သူမှတက်တည်မပြနိုင်ပါဘူး။ဆိုတော့ဒီလူတွေဟာနိုင်ငံမဲ့တွေဖြစ်နေပါလေနိုင်ငံသားလည်းမဖြစ်နိုင်ပါဘူးစစ်တပ်ကရောမြန်မာပြည်သူတွေကပါသူတို့ကိုအပယ်ခံတယ်လို့ဆက်ဆံကြပါလေ
ဒါမဲ့ဆရာကြီးအခုသူတို့ကို1982နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ထိုက်သူကိုနိုင်ငံသားပေးမယ်လို့လုပ်ပါတယ်အဲ့ဒါကိုသူတို့ကလည်းသူတို့ကြိုက်တဲ့နာမည်ကိုမခေါ်တဲ့အကြောင်းတော့လက်မခံဘူးညစ်စ
စ် The question is If they are given citizenship, you're not given the citizenship as a Muslim or a Buddhist or a Christian or anything else.
ဒီလိုနိုင်ငံသားပေးမယ်ဆိုတာမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်စသဖြင့်ခွဲခြားပေးအပ်ရတာမဟုတ်ပါဘူး။မြန်မာတမရနိုင်ငံအတွင်းမှာနေထိုင်သူအနေနဲ့ပေးရတာပါ။နိုင်ငံသားနာမည်ပဲလိုတာပါ။ဘာသာရေးတို့ဘာတို့ဖော်ပြစရာမလိုအပ်ပါဘူး။ဘယ်လူမျိုးဘယ်ဘာသာဝင်ဆိုတာဖော်ပြတာကိုနိုင်ကမပုန်နေကပြရဲ့အားနည်းချက်တည်းဖြစ်နေပါတယ်။ဘယ်နိုင်ငံမှာမဆိုအဲ့ဒီလိုမဖြစ်တတ်ပါဘူး။လူတွေဟာကိုးကွယ်ကြတာကိုကိုးကွယ်မယ်။ဘယ်ဘာသာမှမကိုးကွယ်ရင်လည်းပဲနေလို့ရပါတယ်။ဒါတွေကိုဖော်ပြနေရတယ်ဆိုတာဟာခေတ်စ်နိုင်ငံသားဖြစ်ရေးဆိုတာကိုလွဲမှားစွာသတ်မှတ်ထားခြင်းသာဖြစ်ပါတယ်။အဲ့ဒီ1982မှာဒေါက်တာမောင်မောင်ရေးဆွဲခဲ့တဲ့နိုင်ငံသားဥပဒေဟာအတော့ကိုလွဲမှားနေတဲ့ကိစ္စဖြစ်ပါတယ
်။မပုန်နေကပြမှာအဲ့လိုလူမျိုးဘာသာစတာတွေကိုဖော်ပြတာ1982နိုင်ငံသားဥပဒေမတိုင်ခင်ကတည်းကရှိခဲ့တဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်ငငယ်တုန်းကအဲ့ဒီဥပဒေမပေါ်ခင်ကျွန်တော်တို့ကအမျိုးသားမှတ်ပုံတင်ကပြရရခဲ့ပါတယ်။အဲ့ဒီကိစ္စကကျွန်တော်တို့ဘယ်လူမျိုးဘယ်ဘာသာဆိုဖော်ပြတာ
Problem is then the question of ethnicity is not one that is always one sided.
အဲ့ဒီလိုဆိုလို့ရှိရင်ဘယ်လူမျိုးဘယ်တိုင်းသားဆိုတာအများရန်တစ်မျိုးတည်းပြက်ပြက်သားသားရှိနေတာမဟုတ်ပါဘူး။ဆိုပါစို့ကချင်နဲ့ရှမ်းလက်ထပ်ထားကြတဲ့ကရင်နဲ့ဗမာလက်ထပ်ထားကြရင်ကောဒါတွေဟာနိုင်ငံသားကိစ္စမှာအဓိကကျတဲ့ပြဿနာတွေဖြစ်ပါတယ်။တကယ်တော့ကျွန်တော်ဖြစ်စီချင်တာကဒီဘယ်တိုင်းရင်းသားဘယ်ဘာသာဝင်ဆိုတာကိုဖော်ပြမထားတဲ့မှတ်ပုံတင်ကပြပဲဖြစ်ပါလေမြန်မာနိုင်ငံမှာတိုင်းရင်းသား135မျိုးဆိုတာလေတိုင်းရင်းသားတွေအင်အားကြီးကြီးမားမားမရှိစေချင်လို့တမင်လုတ်ခဲ့တဲ့နိုင်ငံရေးပြည်ရဲ့ဒီ political tactics တာဖြစ်ပါလေချင်းတစ်မျိုးထဲမှာ53မျိုးခွဲထားတာဟာတိတ်တိတ်ပဲကင်းမဲ့နေပါလေ
ဆိုတော့နောက်ဆုံးအနေနဲ့ဆရာကြီးအခုလက်ရှိအခြေအနေပြည်လဲရေးအတွက်လုပ်တင်တာပြော
What can happen now and I don't believe it will happen would be for
အခုလောလောဆယ်မှာလုပ်တင်တာကိုပြောရမယ်ဆိုရင်တော့အစိုးရကဒီဒေတာစီကိုကုလသမဂ္ဂအခက်ခတ်တွေကိုတွားခွင့်ပေးတင်ပါလေပြီးတော့ဒီအကြမ်းဖက်မှုကင်းမဲ့ရေးအတွက်အာမခံပေးတင်ပါလေဒါပေမဲ့ဖြစ်လာမယ်လို့တော့ကျွန်တော်မထင်ပါဘူ
းဥစ္စာဇန်တာရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုနောက်ဆုံးချန်နေသေးတဲ့အားကစားသတင်းလာကိုလည်းနားဆင်ကြရအောင်ပါတပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေပါတယ်ရှင်
မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ AFF U18 အာဆီယံအသက်18နှစ်အောက်ဖလားဘောလုံးပွဲမှာတော့ထိုင်းအသင်းချန်ပီယံဖြစ်သွားပါတယ်။ရန်ကုန်မြို့တူဦးနောက်ကွင်းမှာတနင်္ဂနွေနေ့ရက်ကစားတဲ့ final မှာထိုင်းနဲ့မလေးရှားတို့ကစားခဲ့ကြတာဖြစ်ပြီးတော့ထိုင်းကမလေးရှားကိုနှကိုးကိုမရှိတဲ့အနိုင်ရပြီးတော့အာဆီယံ U18 ချန်ပီယံဖြစ်သွားပါတယ်။ထိုင်းအသင်းဟာမလေးရှားနိုင်ငံမှာကျင်းပခဲ့တဲ့29ကြိမ်မြောက်အရှေ့တောင်အစအကစားပြိုင်ပွဲအမျိုးသားဘောလုံးပွဲ final မှာလည်းမလေးရှားအသင်းကိုအနိုင်ရပြီးရွှေစိတ်ရခဲ့တာဖြစ်ပါတယ်။ဒီ final ပွဲမတိုင်ခင်မြန်မာနဲ့အင်ဒိုနီးရှားတို့လည်းတတိယနေရာလူခဲ့ကြပါတယ်ဒီပွဲမှာတော့အင်ဒိုနီးရှားကမြန်မာကို9-6နဲ့အပြတ်အသတ်အနိုင်ရသွားတာကြောင့်အင်ရှင်မြန်မာအသင်းဟာတတိယခြေတသိမ်းနဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာဒီပွဲနိုင်ငံမှာကျင်းပတဲ့ကမ္ဘာ Grand Championship ဖလားအမျိုးသားဘောလီဘောပွဲမှာတော့ဘရာဇီးကအင်ရှင်ဂျပန်ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဘရာဇီးကဂျပန်ကို25-19 25-22နဲ့3ပွဲပြတ်အနိုင်ရပြီးတော့ပထမရှည်သိရခဲ့တာဖြစ်ပါတယ်။ဒါဟာဘရာဇီးအတွက်တော့ဒီပွဲကို၄နှစ်သက်တိုက်အနိုင်ရတာပါ။ဒီပြိုင်ပွဲကို1993ကစတင်ပြီး၄နှစ်ကြိမ်ကျင်းပခဲ့တာဖြစ်ပြီးတော့အင်ရှင်အသင်းနဲ့အတူအာရှဥရောပတောင်အမေရိကမြောက်နဲ့အလယ်အမေရိကချန်ပီယံအသင်းတွေနဲ့အထူးဖိတ်ခေါ်ခံရတဲ့အသင်းတစ်သင်းစုစုပေါင်း6သင်းဝင်ပြိုင်ကြတာဖြစ်ပါတယ်။ဒီနှစ်ပြိုင်ပွဲမှာအီရန်ကပြင်သစ်ကို3ပွဲ2ပွဲနဲ့နိုင်ပြီးတော့တတိယရှည်သိရခဲ့ပါတယ်ခင်ဗျာ။2024ခုနှစ်နဲ့2028ခုနှစ်အိုလံပစ်ပြိုင်ပွဲတွေအတွက်အင်ရှင်ဖြစ်လက်ခံကျင်းပမယ့်မြို့တွေကိုရွေးချယ်လိုက်ပါပြီ။ဒီဆိုင်ရာအိုလံပစ်ကော်မတီကပီရူးနိုင်ငံလီမာမြို့မှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမဲခွဲခဲ့ကြတာမှာ2024အိုလံပစ်ပြိုင်ပွဲကိုတော့ပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပသွားဖို့ဆုံးဖြတ်လိုက်ပြီး2028အိုလံပစ်ကိုတော့အမေရိကန်နိုင်ငံလော့စ်အန်ဂျလိစ်မြို့ကိုအင်ရှင်ဖြစ်ကျင်းပဖို့မဲပေးခဲ့ကြပါတယ်။အိုလံပစ်ပြိုင်ပွဲကိုပဲရစ်မြို့ကအင်ရှင်အဖြစ်ကျင်းပခွင့်ရတဲ့အတွက်တနိုင်ငံလုံးကိုအကျိုးရှိစေမှာဖြစ်တယ်လို့ပြင်သစ်သမားအမန်နျူအယ်မက်ခရွန်ကလည်းပြောလိုက်ပါတယ်
။ Beaucoup étaient sceptiques quand le projet a été porté d'avoir des jeux plus ouverts, plus solidaires, plus durables.
အိုလံပစ်ပြိုင်ပွဲအင်ရှင်လုပ်ဖို့စီမံကိန်းကိုစလိုက်တဲ့အချိန်မှာတော်များများကမယုံကြပါဘူး။ဒါပေမဲ့ခင်ဗျားတို့အောင်မြင်မြင်လုပ်နိုင်ခဲ့ပါတယ်။1924အိုလံပစ်အပြီးနှစ်တရာကြာမှာပဲရစ်မြို့အနေနဲ့အင်ရှင်ဖြစ်နေအောင်မြင်ကျင်းပနိုင်မယ်ဆိုတာကို
အပြည့်ဆိုင်ရာအိုလံပစ်ကော်မတီကသာမကဒီကမ္ဘာလုံးကိုပါစီရင်နိုင်ခဲ့ပါတယ်2024မှာကျင်းပမယ့်အိုလံပစ်နဲ့ပတ်စံအိုလံပစ်ပြိုင်ပွဲကိုကျူးစွာပါတယ်ကျေးဇူးတင်ပါတယ်အဓိကကတော့ကျွန်တော်တို့နိုင်ငံသားတွေအနေနဲ့ဒီပြိုင်ပွဲကနေတနိုင်ငံလုံးအတွက်လူမှုရေးနဲ့စီးပွားရေးအခွင့်အလမ်းကောင်းတွေကိုယူနိုင်မှာဖြစ်ပါတယ်အားကစားပွဲတွေဟာတနိုင်ငံလုံးမှာရှိတဲ့လူမှုအဖွဲ့အစည်းတွေအားလုံးနဲ့သက်ဆိုင်ပြီးတော့ဒီကနေယူရိုဘီလီယံပေါင်းများစွာရလာနိုင်ခြင်းရှိတယ်လို့အလောက်ကင်တဲ့2000ခွန်းနဲ့အင်ဂျီတက်9000ကိုဖန်တီးပေးနိုင်မှာဖြစ်ပါတယ်ဒါပြင်ဒီပြိုင်ပွဲကနိုင်ငံရဲ့အဓိကအပြောင်းလဲမှာရေးပါတဲ့စိတ်ပိုင်းတည်းရဖြစ်လာနိုင်ပါတယ်
။ဒီခန်းနာကိုတော့ပြင်သစ်သမရဟောင်းတွေဖြစ်တဲ့ Nicolas Sarkozy နဲ့ François Hollande တို့တက်ရောက်ခဲ့သလိုလက်ရှိကစားသမားတွေနဲ့ကစားသမားဟောင်းတွေလည်းတက်ရောက်ခဲ့ကြတာဖြစ်ပါတယ်။2028 Olympic ပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပခွင့်ရခဲ့တဲ့ LA မြို့ရဲ့မြို့တော်ဝန် Eric Garcetti ကတော့
Today I'm coming home not just as
ကျွန်တော်ခု LA မြို့ကိုပြန်လာတာဟာအိုလံပစ်ပြိုင်ပွဲလက်ခံကျင်းပခွင့်ရဖို့ကြိုးပမ်းတဲ့မြို့ရဲ့ခေါင်းဆောင်အနေနဲ့မဟုတ်ပါဘူး။ကျွန်တော်တို့အခုအိုလံပစ်ပြိုင်ပွဲကိုတခါပြန်ပြီးတော့အရှင်ဖြစ်တဲ့လက်ခံကျင်းပခွင့်ရပါပြီ။ဒါကိုကျွန်တော်တို့လုပ်နိုင်ခဲ့ပါတယ
်။ LA မြို့အနေနဲ့2028အိုလံပစ်ပြိုင်ပွဲကိုအသုံးပြုအဖြစ်နဲ့အမေရိကန်ဒေါ်လာ 5.3 ဘီလီယံသုံးစွဲသွားဖို့ပြင်ဆင်ထားပါတယ်။ဒီမြို့နှမြို့လုံးအတွက်တော့ဒါဟာအိုလံပစ်ပြိုင်ပွဲကိုတတိယအကြိမ်ကျင်းပခွင့်ရတာဖြစ်ပါတယ်။ Paris မြို့ဟာအရင်က1900ခုနှစ်နဲ့1924ခုနှစ်တည်းမှာအင်ရှင်ဖြစ်နှစ်ကြိမ်ကျင်းပခဲ့ပြီးတော့ LA မြို့ကတော့1932နဲ့84ခုနှစ်တည်းမှာအင်ရှင်ဖြစ်နှစ်ကြိမ်ကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်ကိုအပြည်ပြည်ဆိုင်ရာ Olympic Committee ရဲ့ကျင်းဝဆိုင်ရာအကြီးအကဲဖြစ်နေပြီးခဲ့တဲ့ဂျာတာဘရင်းတွေကခန့်အပ်လိုက်ပါတယ် IOC ရဲ့အကြီးတန်းအရာရှိတွေကြားအဂတိလိုက်စားမှုတွေကြောင့်ကြာဆင်းနေတဲ့ပုံရိပ်ကိုကောင်းမွန်လာအောင်လုပ်ဖို့အတွက်အခုလိုခန့်လိုက်တာဖြစ်ပါတယ်မစ္စတာဘန်ကီမွန်ကတော့ဘယ်အဖွဲ့အစည်းမှမဆိုကျင့်ဝတ်စည်းကမ်းကအရေးကြီးတာကြောင့်ကုလသမဂ္ဂအတွင်းမှုချုပ်အဖြစ်လောက်ခဲ့စဉ်ကလည်းကျင့်ဝတ်ပိုင်းဆိုင်ရာကိစ္စရပ်တွေအားကောင်းလာအောင်တက်နိုင်သမျှလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းစာတွေကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန် PP ချိန်ည 10:00 ကနေ 11:00 အထိလိုင်းဒိုမီတာ 32.50 တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။ VOA ရဲ့ဗုဒ္ဓနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမက်ခင်ဖြူတွေကပြောပြပေးပါဦးမယ်ရှင်။
ဒီကိစ္စနဲ့အတွင်းကျန်းသက်ပြိပက္ခတွေကြောင့်ဥယင်ဆက်ကွာထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်ဒေါ်လာ32တန်နီးပါးကူညီပေးသွားမယ့်အကြောင်းအမေရိကန်နိုင်ငံသားရေးဌာနကဒီနေ့ထုတ်ပြန်ကြေညာပါတယ်။တခြားဆိုရင်တော့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်တမရထရမ့်အစိုးရလက်ထက်မှာပထမဆုံးအချိန်အကူအညီအများပြားပေးရတာဖြစ်ပါတယ်။အကြမ်းဖက်ပြိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေရောရခိုင်ပြည်နယ်အတွင်းမှာပဲဥယင်ဆက်ကွာထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်ပါအခုအကူအညီတွေကိုပေးရမှာဖြစ်တယ်လို့ဆိုပါတယ်ရှင်။ပြည်နေကမှာတင်နန်းတက်နေတဲ့မြန်မာတက်မတော်တင်နန်းသားအရာရှိတွေကိုမြန်မာနိုင်ငံကိုအမြန်ဆုံးပြန်လည်ခေါ်ယူပြီးတော့နောက်နောက်မှာလည်းဗြိတိန်နိုင်ငံကိုတက်မတော်သားတင်နန်းသားတွေထပ်မံဆေးလွှတ်တော့မှာမဟုတ်ဘူးလို့ကာကွယ်ရေးဦးစီးချုပ်ရုံးကဒီနေ့သတင်းထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းပြည်ပကအခြေအနေတွေနဲ့ဆက်ဆက်ပြီးတော့ဗြိတိန်မှာတင်နန်းတက်နေကြတဲ့ဒီမြန်မာတက်မတော်တင်နန်းသားတွေကိုတင်နန်းကနေဆိုင်းငံ့ဖို့ဗြိတိန်ပါလီမန်အမတ်တွေကတောင်းဆိုခဲ့တာကြောင့်ဒီမြန်မာတက်မတော်သားအရာရှိတွေကိုဗြိတိန်အစိုးရကမြန်မာနိုင်ငံကိုပြန်လွှတ်တာနဲ့ပတ်သက်ပြီးတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကအခုလိုတုံ့ပြန်ထုတ်ပြန်လိုက်တာဖြစ်ပါတယ်။မြန်မာနဲ့ဗြိတိန်တက်မတော်နှစ်ရက်အကြာမှာဒီဆက်ဆက်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးတွေမြင့်တင်ဖို့ရည်ရွယ်ပြီးတော့ဒီမြန်မာတက်မတော်အရာရှိ၅ဦးကဗြိတိန်နိုင်ငံမှာတင်နန်းတက်ရောက်နေတာဖြစ်ပါရဲ့ရှင်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နယ်အနီးတစ်ဝိုက်ပြည်နယ်တွေမှာအင်္ဂါနေ့နေ့တိုင်းကလှုပ်ခဲ့တဲ့ပြင်းအား9.1%ရှိတဲ့ငလင်အပြီးအသက်ရှင်လျက်ရှိနေနိုင်သေးတဲ့ဒီပျောက်ဆုံးနေတဲ့သူတွေကိုတော့ကယ်ဆယ်ရေးအဖွဲ့တွေကဒီကနေ့ဆက်လက်ရှာဖွေနေပါတယ်။ငလင်ကြောင့်အဆောက်အဦတွေအများကြီးပြိုကျပျက်စီးခဲ့ပြီးတေဆုံးသူ218ယောက်ထက်မနည်းရှိပြီးတော့ဒီအသက်ပျောက်ဆုံးနေသူတွေအများအပြားလည်းရှိနေပါတယ်။နောက်ဒီအမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာတော့ဒီကနေ့ပြင်းအားအဆင့်လေးရှိတဲ့မာရီယာဟာရီကိန်းမုန်တိုင်းတိုက်ခိုက်ခဲ့တာမှဒီဆုံးရှုံးမှုတွေအများအပြားရှိနေပါတယ်ရှင်
။ဗိုလ်ရုံးနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအခြေချုပ်ကိုမက်ခင်ဖြူထွေးကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့မီကီဒူဗင်စကီဖြစ်ပါတယ်ရှင်။မနေ့ကကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ3240နဲ့49တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.